Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနေငန်းသားအားလုံးပြည်ရင်တွေဘုံကကြွေးပါစီကြောင်းဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်ဇွန်လ12ရက်စနေနေ့ပဲ VOA စီစဉ်တွေကိုညာ9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်ခြေနေကြောင်း VOA စီစဉ်တွေကိုယာယီအပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူစာသင်ကျောင်းတွေမှာဘုံပေါ်ကွေးတာတွေနဲ့ပတ်သက်ပြီး UNICEF ရဲ့ထုတ်ပြန်ချက်တွေအပေါ်စစ်ကောင်စီဘက်ကဘယ်လိုတုံ့ပြန်ပါသလဲ
။ကျောင်းတွေကလေးတွေဆရာသမားတွေနှောက်ယှက်ခံရတာတွေဟာခမားတို့ရဲ့ဟောနော်လူတစ်မျိုးမလူတစ်မျိုးဘူဝါဒကြောင့်လည်းပါတယ်လို့ကျွန်တော်ပြောချင်တယ်။
ဒီကြောင်ပြေဆုံးတဲ့အတူစစ်ကောင်စီဖိနှိပ်မှုကိုကြော်လွန်မှုစူးစမ်းတဲ့မြန်မာသတင်းသမားတူရဲ့အတွေ့အကြုံကိုကြားကြရပါမယ်။နိုင်ငံတကာသတင်းလွှာတွေအဖြစ် G7 ထိပ်သီးစီဝေးပွဲကြောင်းနဲ့ကမ္ဘာကောင်းဆောင်တွေကို Facebook ကဘယ်လိုသတင်းစကားပါထားတယ်လဲဆိုတာတွေသိကြရမှာပါ။သတင်းပတ်စင်ကဏ္ဍတွေမှာတော့လူအခွင့်အရေးဆိုင်ရာဒုအတန်စီစဉ်တဲ့အတူစနေညစကားဝိုင်းတွေကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဒီနေ့နိုင်ငံခွန်ဝေါ်မြို့မှာကျင်းပနေတဲ့စစ်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးအစည်းအဝေးမှာဒီကနေ့ဆွေးနွေးမဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအစည်းအဝေးနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြဖို့ရှိပါတယ်။ဒီတိုင်ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တွေရဲ့ဒီထိပ်သီးအစည်းအဝေးတွင်ဘဲလာရုစ်နိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြသူတွေကိုနှိမ်နှင်းဖြိုခွဲတာ၊ရုရှား၊တရုတ်နိုင်ငံတို့နဲ့ဆက်ဆံရေးတင်းမာနေတဲ့အခြေအနေတွေနဲ့အတူမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးကြမှာပါ။ဩစတြေးလျ၊တောင်အာဖရိကနဲ့တောင်ကိုရီးယားနိုင်ငံတွေကခေါင်းဆောင်တွေလူကိုယ်တိုင်တက်ရောက်ပြီးနိုင်ငံခြားရေးမူဝါဒဆိုင်ရာနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကို G7 ခေါင်းဆောင်တွေနဲ့ဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယခေါင်းဆောင်ကတော့အွန်လိုင်းကနေအစည်းအဝေးတက်ရောက်မှာဖြစ်ပါတယ်။ G7 နိုင်ငံတွေထဲမှာဒီတိန်၊ကနေဒါနဲ့အမေရိကန်တို့ကမြန်မာအာဏာသိမ်းစစ်ခေါင်းဆောင်တွေစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုတံခါးအရေးယူမှုတွေတီးခြားစီချမှတ်ထားပါတယ်။ပြင်သစ်၊ဂျာမနီနဲ့အီတလီတို့ကဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပြီး EU အနေနဲ့ချမှတ်ထားတဲ့တံခါးအရေးယူမှုအစီအစဉ်ထဲမှာပါဝင်လို့ဆောင်ထားပါတယ်။ဂျပန်နိုင်ငံကတော့တီးခြားတံခါးအရေးယူမှုချမှတ်ထားတာမရှိဘဲမြန်မာနိုင်ငံကိုအစဉ်ဆက်ပေးလာတဲ့အကူအညီတွေနောက်ထပ်မပေးတော့ဘဲဆိုင်းငံ့ထားမယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ကိုနိုင်ငံတကာအနေနဲ့လက်နက်ခဲယမ်းရောင်းချတာပြည်ပင်တားမြစ်ဖို့တောင်းဆိုတာတွေရှိထားပေမဲ့အခုချိန်ထိတော့အဲဒီလိုအရေးယူမှုမျိုးကိုတညညွတ်တည်းချမှတ်နိုင်တာမရှိသေးပါဘူး။မြန်မာစစ်ကောင်စီပေါ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တင်ကြီးတို့တဲ့ဆန့်ကျင်ကြောင်းပြသကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာအချို့ကျကုစားပြုစနစ် PR အပါအဝင်မြန်မာနိုင်ငံနဲ့တင်လျော်မဲ့ရွေးကောက်ပွဲစနစ်အသုံးပြုနိုင်ရေးညှိနှိုင်းဆွေးနွေးဆောင်ရွက်နေတယ်လို့စစ်ကောင်စီကပြန်ပြီးဖော်စီထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC အဖွဲ့ဝင်တူဦးဖြစ်သူဦးခင်မောင်ဦးကပြောပါတယ်
။ပြီးခဲ့တဲ့မေလ21ရက်နေ့မှာလည်းနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဦးမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီများတွဲဆုံညှိနှိုင်းအစည်းအဝေးပြုလုပ်ခဲ့ပါတယ်။လက်ရှိနိုင်ငံရေးပါတီ92ပါတီနဲ့59ပါတီမှတာဝန်ရှိသူများတက်ရောက်ခဲ့ပြီး BR စနစ်ကျင့်သုံးရေးအပါအဝင်အထွေထွေကိစ္စရပ်များကိုဆွေးနွေးခဲ့တာမှာပါတီအများစုက BR စနစ်ကျင့်သုံးရေးကိုမူအားဖြင့်ထောက်ခံကြောင်းနဲ့မြန်မာနိုင်ငံနဲ့တက်လျော်တဲ့ဒီဇိုင်းရွေးချယ်သတ်မှတ်ရေးများကိုဆွေးနွေးညှိနှိုင်းတင်ခဲ့ပါတယ်။
UEC အနေနဲ့2020ပြည်နှစ်နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခဲ့တဲ့မဲစင်းစစ်ဆေးတာကိုဆက်လုပ်နေပြီးစစ်ကောင်စီကကြေညာထားတဲ့လုပ်ငန်းစဉ်9ရက်ထက်ကနောက်ဆုံးအဆင့်ရောက်တဲ့အခါရွေးကောက်ပွဲကျင်းပဖို့ဆက်လုပ်သွားမယ်လို့လည်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ဦးခင်မောင်ဦးကပြောသွားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမယ်လို့ပြောထားဘူးတာနဲ့ပတ်သက်တဲ့မေးခွန်းကိုတော့ NLD ကိုဖျက်မှန်မဖျက်ဘူးဆိုတာဦးခင်မောင်ဦးကအတိအကျပြောမသွားပဲရွေးကောက်ပွဲဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်တဲ့ဘဲပါတီကိုမဆိုပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီလှုပ်ဆောင်မယ်လို့ပဲပြောသွားပါတယ်စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်လေလာခွင့်နှီးပါရှိလာပြီဖြစ်ပြီးအာဏာသိမ်းမှုကိုဆန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အထိနိုင်ငံတော်ဝန်ဒေသတွေမှာဆက်ရှိနေသေးပါပဲမန္တလေးမှာဖျားကြီးတပိတ်စစ်ကြောင်းစိန်ပန်းတပိတ်စစ်ကြောင်းချမ်းမြသာစီမြို့နယ်ကျောင်းသားများတမကဓမ္မဝါယမကျောင်းသားများတမကတို့ပူးပေါင်းပြီးမဟာမိတ်တပ်ပေါင်းစုအနေနဲ့ချီတက်ဆန္ဒပြခဲ့ကြသလို89လမ်းမကြီးပေါ်မှာလူဝင်ရ100လောက်ကရွေးကြော်သံတွေအော်ဟစ်ဆန္ဒပြခဲ့ကြပါတယ်မုံရမြို့မှာပင်မတပိတ်စစ်ကြောင်းနဲ့ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းပေါင်းပြီးစစ်တပ်ကဖြိုခွဲမဲ့အန်ဒရယ်ကိုရှောင်ပြီးတော့နေလေမွန်းတဲ့ကြီးမှာချီတက်ဆန္ဒပြခဲ့ကြပါတယ်။ တဝဲမြို့မှာတော့တဝဲတပေါင်းစုစစ်ကြောင်းနဲ့အခြေခံပညာကျောင်းသားများတပိတ်စစ်ကြောင်းပူးပေါင်းပြီးကမ္ဘာလုံးဆိုင်ရာຫນွေဥဒေါ်လာရင်းတွေကိုကြိုဆိုတဲ့အနေနဲ့အဖြူရောင်အင်ဂျီတွေဝတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဘကွေးတိုင်းမြိုင်မြို့မှာကြီးရွာသူကြီးရွာသားတွေဆိုင်ကယ်တပိတ်စစ်ကြောင်းထွက်ခဲ့ကြသလိုဘကိုးတဝဲကံပေါက်ဒဇယ်ဖားကန်စတဲ့ဒေသအသီးသီးမှာလည်းပုံစံမျိုးမျိုးနဲ့ဆန္ဒပြဖို့ရှိခဲ့ပါတယ်။စနဒဝရီကိုစစ်တပ်နဲ့ရဲကပြစ်ခတ်ပြုတ်ခွဲတာနဲ့စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်ပေါကြာနေအထိဆိုရင်တည်ဆုံရသူပေါင်း862ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်။လက်ရှိအချိန်ထိဖမ်းဆီးခံရသူကလည်း4800ကျော်ရှိတယ်လို့ AABB ကပြောပါတယ်။ဝင်ငွေနှိမ့်နဲ့အလယ်လတ်ဝင်ငွေစစ်နိုင်ငံတွေအတွက်အခြေခံစောက်အောင်ဆိုင်ရာဘဏ္ဍာငွေကြေးပိုင်းအကူအညီပေးမယ့်အစီအစဉ်တစ်ရပ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကကြေညာဖို့ရှိပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမစီမံရေး BRI ကိုတုံ့ပြန်လှုပ်ဆောင်တဲ့အစီအစဉ်တစ်ရပ်ဖြစ်မြင်ရပါတယ်။ကမ္ဘာကြီးကိုပိုမိုကောင်းမွန်စွာတည်ဆောက်ရေးလို့ဆိုရမယ် Build Back Better for the World လို့အမည်ပေးထားတဲ့ဒီအစီအစဉ်ကိုပြည်ထောင်နိုင်ငံခွန်ဝေါ်မြို့မှာဒီကနေ့ကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးတွင်ကျင်းပမှာပါ။ဒီအစီအစဉ်ဟာအရေးသွေးမြန်မာပြည်ပွင့်လင်းမြင်သာမှုရှိပြီးတော့ရေရှည်ခိုင်မာတဲ့အစီအစဉ်ဖြစ်မယ်လို့အမေရိကန်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။ဒီစီမံကိန်းကိုစတင်ပြီးအကောင့်တွေပေါ်မဲ့အချိန်စီမံကိန်းကိုဖွဲ့စည်းတိစောက်ဖို့ဘဏ္ဍာငွေကြေးအတိုင်းအတာပမာဏနဲ့အမေရိကန်ကရန်ငွေဘယ်လောက်ထည့်ဝင်မယ်ဆိုတဲ့အချက်တွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32kilohertz 9300ညာလိုင်းဒိုမီတာ51 kilohertz 5885တို့ဖြင့်စနစ်တင်းငွေမှာဟိုင်းလိုက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Gender Women ပါစနေနေ့ညပိုင်း VOA American တန်ရဲ့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာကိုတရားမဝင်ခိုးပို့မဲ့လက်နက်ခဲယမ်းတွေထိုင်းနယ်စပ်မှာဖမ်းမိပြီးမြန်မာနယ်စပ်ကတဆင့်လက်နက်မှောက်ကိုတင်သွင်းမှုတွေမြန်မာစစ်အာဏာသိမ်းပြီးပြန်မြန်မာလာမှာကိုစိုးရိမ်မှုတွေရှိလာနေပါတယ်။ထိုင်းနယ်စပ်အကောက်ခွန်အဖွဲ့အနေနဲ့ pistol တွေ M12S နဲ့ M4 မောင်းပြန် rifle တွေနဲ့အဝေးကြီးမှန်ပြောင်းတွေပါဝင်လက်နက်ပေါင်း28ခုနဲ့ကြီးစံ5000ကိုမဲဆိုင်ကတဆင့်နယ်စပ်ဖြတ်မဲ့ကားတစ်စီးပေါ်ကနေမေလကုံဘက်မှဖမ်းဆီးရခဲ့ပြီးလက်နက်မှောက်ကိုမှုတွေထိမနိုင်သိမ်းမရဘူးလို့မြစ်တက်လာမှာကိုစိုးရိမ်လာကြတာပါ။မေလ29ရက်နေ့မှာဖမ်းမိတဲ့ဒီလက်နက်ခဲအများစုကထိုင်းစစ်တပ်ရဲနဲ့အခြားအစိုးရအရာရှိတွေအတွက်ရှော်စင်းနဲ့တရားဝင်ရောင်းပေးတဲ့ internet online လက်နက်ရောင်းစင်တွေကလက်နက်တွေဖြစ်တယ်လို့မဲဆိုင်မြို့အကောက်ခွန်ဌာနညွှန်ကြားရေးမှူးစောင်ဆက်ထန်ချရောင်တမ်ကဗီအိုကိုပြောပါတယ်။မြန်မာနိုင်ငံရဲ့ဆီယနာသိမ့်ပြီးဆက်ကျင်ဆန္ဒပြမှုတွေသွေးမြေချနှင်းနှင်းမှုတွေနဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စစ်ပွဲတွေပြန်ဖြစ်လာတာတွေတဆင့်စီဆက်တဲ့တုံ့ပြန်ဖြစ်ပေါ်လာနေကမျိုးပေါ်ဆန္ဒပြခဲ့သူတွေကလည်းတော်တွင်စစ်တမ်းတွေလာတက်နေတာကြောင့်အခုလိုလက်လက်မှောက်ခုံမှုတွေမြင့်လာမှာကိုစိုးရင်ရတာပါလို့ထိုင်းရာရှိတွေကဆိုပါတယ်ခင်ဗျ။မြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့သူတွေပြန်များလာရမှာမနေ့ကပိုးတွေ့သူတွေ188ဦးရှိခဲ့တာကြောင့်ပိုးစစ်ဆေးခဲ့သူ2982ဦးမှာ9ရာခိုင်နှုန်းနီးပါးပိုးတွေ့နှုန်းဆက်ရှိခဲ့ပြီးဆေးရုံဆင်းနိုင်သူကတော့58ဦးရှိလာခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကျမိုင်းနဲ့အကစားဝင်ကြီးဒေါက်တာသက်ခိုင်ဝင်းကလည်းဆေးရုံတဲ့လူနာတက်လာတာအပြင်ဘွဲ့လုံဆေးပညာသင်တန်းလျှောက်ထားသူတွေလည်းများလာတယ်လို့ဆေးပညာဘွဲ့လုံသင်တန်းစာမေးပွဲဆိုင်ရာအစည်းအဝေးမှာမနေ့ကပြောခဲ့ပါတယ်။ဝင်ကြီးဒေါက်တာသက်ခိုင်ဝင်းကအရင်ဆေးရုံတဲ့လူနာ2000ကျော်ပဲရှိခဲ့ရကနေအခုတော့14000ကျော်အထိတက်လာပြီးအခုနှစ်အတွက်ဘွဲ့လုံဆေးပညာသင်တန်းလျှောက်ထားသူကလည်းမျှော်မှန်းထားတာထက်ပိုများခဲ့တယ်လို့ပြောခဲ့ပေမဲ့အရေးအတွက်ကိုတော့ထည့်မပြောခဲ့ပါဘူး။အခုလိုအချိန်မှာအိန္ဒိယမှာတော့ပိုးတွေ့သူဆက်ကြဆင်းနေရမှာဒီနေ့ပိုးတွေ့သူတက် 14000 ကျော်ရှိခဲ့တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။အိန္ဒိယမှာအရင်နေ့စဉ် 4000 ကျော်ပိုးတွေ့သူတက်ရှိခဲ့ရကနေအခု 3000 ယောက်ကျလာတာက9ရက်ဆက်တိုက်ရှိလာနေကစစ်သူပေါင်းပိုးတွေ့သူကတော့တန်း30နီးပါးရှိလာနေပါပြီခင်ဗျာ။ကနေဒါနိုင်ငံမှာတော့တတ်ခံခဲ့ရတဲ့မွတ်စလင်မိသားစုတွေကိုပြုစစ်တောင်းချစ်တဲ့ပွဲတွေကျင်းပခဲ့ပါတယ်။ကနေဒါတနင်္ဂနွေလုံးတုံ့လှုပ်သွားစေခဲ့တဲ့ထရက်ကားနဲ့တိုက်ခိုက်သက်ခတ်ခံခဲ့ရသူမွတ်စလင်မိသားစု၄ဦးအတွက်ဂုံပြူချီတက်ပွဲတွေမနေ့ညနေကကျင်းပခဲ့ရမှာဘာသာပေါင်းစုံအဖွဲ့တွေကလူပေါင်း1000များစွာနဲ့ချီတက်ရောက်ခဲ့ကြပါတယ်။စကာဘိုရိုမြို့ကကနေဒါပါကစ္စတန်အသင်းဥက္ကဋ္ဌ Summit Ahmed က
So I feel this is a မွတ်စလင်ဖြစ်ဖြစ်ခရစ်ယာန်ဖြစ်ဖြစ်ဂျူးဖြစ်ဖြစ်လူတိုင်းအတွက်ပေါ့တနိုင်ငံလုံးအတွက်ပါချက်ပေးခေါလုံးတီးလိုက်တာလို့ခံစားရပါတယ်အခုလိုဖြစ်ခဲ့ရတာမျိုးကဘယ်အတိုင်းအဝန်းမှမဆိုဖြစ်လာနိုင်ပါတယ်ဒီကနေမုန်းတရားတွေနှလုံးသားတွေကင်းအောင်လာနိုင်တာမို့ကျွန်တော်တို့ကလေးငယ်တွေကိုအတိတရားပေးဖို့လိုလာပါပြီလို့ပြောသွားတာပါမျိုးဆက်30ကိုကုစားပြုတဲ့အသက်46နှစ်ရွယ်ဖခင်ဆယ်မန်အက်ဇယ်44နှစ်ရွယ်မိခင်မတီဟာဆယ်မန်နောက်15နှစ်ရွယ်သမီးယမနာဆယ်မန်နဲ့84နှစ်ရွယ်အဖွာတလက်အဖဇာတို့အော်တိုရီယိုပြည်နယ်လန်ဒန်မြို့ထဲလမ်းကူးဖို့စောင့်နေစဉ်ကားနဲ့တိုက်တက်ခံခဲ့ရတဲ့လူကူးမြင့်ကြားနေရာကနေစပြီးအခုလိုချီတက်ခဲ့ကြတာပါသူတို့ရဲ့ကိုနှစ်ရွယ်သားလေးဖရီးစ်ကတော့ပြင်းထန်တဲ့ထင်ရရခဲ့ပေမဲ့အသက်သင်နိုင်ခဲ့တဲ့အထိတော့မဖြစ်ခဲ့ပါဘူးခင်ဗျာအမေရိကန်နဲ့တရုတ်ထိပ်တန်းသံတမန်တွေကြားလူခွင့်ရင်းနဲ့ကိုဗစ်ရောဂါဆိုင်ရာအငြင်းခုန်တွေပြင်းပြင်းထန်ထန်ဖြစ်ပေါ်လာနေပါတယ်အမေရိကန်အနေနဲ့ပြည်တွင်းရေးဝန်ဆွနေတာတွေနဲ့ကိုဗစ်ကူးစက်မှုမူလအစရှာရေးနိုင်ငံရေးရာဆွဆွဲနေတာတွေအတွက်ရပ်တန့်ဖို့တရုတ်ထိပ်တန်းသံတမန်ဘက်ကတောင်းဆိုလိုက်တာကိုအစိုးရပိုင်းရှင်ဝါသတင်းဌာနကထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံခြားရေးအကြီးအကဲရန်ကြီးချီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်တို့မနေ့ကဖုန်းပြောခဲ့ရမှာဟောင်ကောင်မှာလွတ်လပ်မှုတွေပိတ်ပင်ခံရတာတွေနဲ့ရှင်ကျန်းပြည်နယ်မှာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်ဖမ်းဆီးမှုတွေပါဝင်တဲ့ဖက်အမြင်ကိုလည်းမှုတွေကိုပြောခဲ့ကြပါတယ်။အမေရိကန်အနေနဲ့တရုတ်နိုင်ငံမှာကိုဗစ်မူလအစကိုပေါ်ထွက်နိုင်မှုစစ်ဆေးမှုတွေပို့အတွင်းကြကြလက်ဖို့တောင်းဆိုလာနေတာကတရုတ်တပ်တော်ဝူဟန်ရှိတပ်ခွဲစမ်းသပ်မှုကနေဒီပိုးထွက်လာတယ်လို့ဆက်ဆွဲခံရတဲ့သဘောခံစားနေရတယ်လို့သုံးသပ်မှုတွေရှိနေပါတယ်။အခုလိုအချိန်မှာတရုတ်ကွန်မြူနစ်ပါတီကနိုင်ငံခြားရေးဌာနကြီးကယန်ကကိုဗစ်ပိုးစတွေ့ခဲ့တဲ့ဝူဟန်မြို့ရဲ့တပ်ခွဲခန်းကနေကိုရိုနာဗိုင်းရပ်စ်ပိုးစလွတ်ထွက်သွားခဲ့တယ်လို့ဆက်ဆွဲနေတာမျိုးတွေကစော်ကားမှုသာဖြစ်တယ်လို့ပြောခဲ့တာကိုရှင်းဝါသတင်းဌာနကကိုးကားထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။စနေညပိုင်း VOA American တန်ရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကျွန်တော်ဝင်းမင်းကြော်ပြခဲ့တာပါအခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျ Rush Bank ခင်ဗျာစာသင်ကျောင်းတွေမှာတက်ဆွဲထားတဲ့ကိစ္စပေါ် UNICEF ကုလသမဂ္ဂကလေးများရံငွေဖွဲ့ရဲ့ထုတ်ပြန်ချက်ဟာမျှတမှုမရှိသလိုကျင့်ဝတ်နဲ့မညီညွတ်ဘူးလို့မြန်မာစစ်ကောင်စီကဝေဖန်ဖြစ်တင်ပါတယ်စာသင်ကျောင်းတွေကိုမိရှုတာပုံခွဲတိုက်ခိုက်တာတွေကြောင့်စစ်တပ်ကနေပြီးတော့လုံခြုံရေးယူပေးနေရတဲ့သဘောပဲဖြစ်တယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီကြောင်းကျွန်တော်တားညူပြောပြပေးပါမယ်မြန်မာနိုင်ငံမှာစာသင်ကျောင်းတွေတိုက်ခိုက်ခံရတဲ့ကိစ္စ UNICEF ကုလသမဂ္ဂကလေးများရံငွေဖွဲ့ရဲ့ထုတ်ပြန်ချက်မှာစာသင်ကျောင်းတွေကိုစစ်တပ်ကတတ်ဆွဲထားတဲ့ကိစ္စကိုပဲလေးပြီးပြောဆိုတာဟာမျှတမှုမရှိဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စော်ပင်ထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောတာပါတတ်ဆွဲတဲ့ကိစ္စကိုပဲရည်ညွှန်းပြောဆိုပြီးတော့ကျူးလွန်တဲ့သူကိုကိုယ်ပဲပြပြဖော်ပြတာမျိုးမရှိဘူးလို့ဗိုလ်ချုပ်စော်ပင်ထွန်းကပြောတော့ပါတယ်
ဒီ UNICEF မြန်မာရုံးရဲ့သတင်းထုတ်ပြန်ချက်မှာစာသင်ကျောင်းပညာရေးအဆောက်အအုံတွေမှာတိုက်ခိုက်ခံရတာအနေနဲ့ပညာရေးအဆောက်အအုံတွေကိုတပ်မတော်ကအသုံးပြုတယ်ဆိုတဲ့ပုံစံမျိုးထင်အောင်ထင်မှားဖြစ်အောင်ကိန်းဂဏန်းတချို့နဲ့ရေးသားဖော်ပြခဲ့တာတွေ့ရပါတယ် NLD NUG PDF တို့ကိုထောက်ခံသူအချို့ဟာပညာရေးဝန်ထမ်းတွေအပါအဝင်နိုင်ငံဝန်ထမ်းတွေအလုံးမလုံးရေးနဲ့ဆုံးရောက်ကိစ္စတွေအချို့မှာခုလိုစာသင်ကျောင်းတွေပညာရေးအဆောက်အအုံတွေရုံးတွေကိုဖုံးခွဲတာမီးရှို့တာလူတတ်တာအထိကျူးလွန်လုံးစွာအားပေးနေတာသိတာချင်းရှားပါတယ်ခုနကျွန်တော်ဘူဂျီကိုဖိုင်နယ်လက်ပြပြီးပါပြီလက်တွေ့လောက်ခဲ့တဲ့လူတွေလည်းပြပြီးပြီအဲဒီဘက်မှာထပ်ပြောကြကျွန်တော်ဇေယားနဲ့နော် NLD ပါတီဝင်တွေရဲ့လုံးစွာမှုတွေသူတို့ရဲ့အကြမ်းဖက်မှုတွေသူတို့ရဲ့လုံးစွာမှုတွေကြောင့်ဘာတွေလောက်ခဲ့တယ်ဆိုတာလည်းပြထားပါတယ်အဲဒီအကြမ်းဖက်လောက်ရတဲ့နေကာဝယ်ဖို့အတွက်တပ်ဖွဲ့ဝင်တချို့ကလုံခြုံရေးဝင်ရောက်ဆောင်ရွက်ပေးနေရတာရှိပါတယ်ယူနီဆက်ရဲ့ထောက်ပြချက်ထဲမှာကျူးလွန်တဲ့သူကိုကွဲကွာပြားပြားပေါ်ပြမှာအကြောင်းအထင်းမြင်ဝဲမားနေနိုင်ပါလေ
။စာသင်ကျောင်းတွေအပါအဝင်အုပ်ချုပ်ရေးယုံတွေနဲ့မြို့ပေါ်နေရာအတော်များများမှာဖြစ်နေတဲ့ဘုံခွဲမှုတွေမရှိမှုတွေကို NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်ဆက်ဖွဲ့စည်းတွေကလှုပ်ဆောင်နေတယ်လို့မြန်မာစစ်ကောင်စီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါရတယ်။ဒါပေမဲ့လည်းစာသင်ကျောင်းတွေကိုခုလိုတိုက်ခိုက်တဲ့ကိစ္စမှာတစ်ဖက် NUG နဲ့သူ့ကိုထောက်ခံသူတွေဘက်ကလည်းဒါဟာစစ်ကောင်စီကိုလူလာတဲ့ပြူစောထီအဖွဲ့တွေကလုပ်နေတာဆိုပြီးတော့ဆွဆွဲပြောဆိုတာတွေရှိပြန်ပါတယ်။သူတို့အနေနဲ့ဥပဒေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုလုံးဝမဟုတ်သလိုပဲအာပီအာမြောက်ကူညီလှုံ့ဆော်တာလည်းမလုပ်ဘူးလို့အမျိုးသားညီညွတ်ရေးအစိုးရဘက်ကတည်ဝင်သဘောထားထုတ်ပြန်ထားပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေနိုင်ငံအဝါရှိခဲ့တယ်လို့ဒါကိုစစ်တပ်ကနေပြီးတော့ကြမ်းဖက်နှိမ်နင်းလာကြောင်းအရတား800ကျော်တည်ဆုံခဲ့ရပြီလို့ EPP နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးတင်ကထုတ်ပြန်ထားပါရယ်စစ်တောင်စီဘက်ကတော့ဒီကိန်းကဏ္ဍဟာချက်ကားလွန်နေဆိုပြီးတော့လက်မခံထားပါဘူးအဲ့နောက်ပိုင်းမှာတော့စစ်ကောင်စီဘက်ကနေပြီးတော့စာသင်ကျောင်းတွေကိုပြန်ဖွင့်တော့လဲစစ်ကောင်စီစန့်ကျင်အင်အားစုတွေဘက်ကကျောင်းမတက်ချဖို့ကျောင်းသားတွေကိုရောဆရာတွေကိုပါလှုံ့ဆော်ခဲ့ပါတယ်။အ ိနောက်စတင်ကြောင်းတွေပြန်ဖွင့်ကလေးကဘုံကွဲမှုတွေကနေတိုင်းလူလူဖြစ်လာတာပါဒီနေ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဒါရီဟာ NUG နဲ့သူတို့ကိုထောက်ခံတဲ့အင်အားစုတွေလက်ချက်ဖြစ်တဲ့ဆိုပြီးတော့ဖမ်းဆီးမိရသူတွေကိုတတ်သိထူပြီးစစ်ကောင်စီကရှင်းလင်းပြောပါတယ် UNICEF ရဲ့ဒီထုတ်ပြန်ချက်တွေနဲ့ပတ်သက်လို့နိုင်ငံရေးဌာနဘက် UNICEF ကိုစာဖို့ထားတယ်လို့လည်းပြောပါတယ်မင်းတပ်မှရေဖြတ်တယ်ဆိုပြီးတော့ UNICEF ထုတ်ပြန်ချက်ဟာလည်းမှားယွင်းတယ်လို့ဗိုလ်ချုပ်ဆောင်မင်းထုံးကဆိုပါတယ်နိုင်ငံတကာအဖွဲ့အစည်းတရရဲ့ကျင့်ဝတ်တိက္ခာနဲ့ညီရက်တီလိုက်နာတင်တယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်လူရေးတပ်ဖွဲ့ဝင်တွေကစာတင်ကြောင်းတွေကိုလုံခြုံရေးတော့မပေးရင်ဒီမိုကရေစီအမိခံအကြမ်းဖက်သမားတွေကစာတင်ကြောင်းတွေကျောင်းသူကျောင်းသားတွေဆရာဆရာတွေကိုမနှောက်ယှက်ဘူးအကြမ်းမဖက်ဘူးလို့ UNICEF အနေနဲ့အာမခံပါလက်တွေ့မှာတော့မနေ့ကအထိကျောင်းတွေမှာမိုင်းခွဲတာတွေမိရှုတာတွေဖြစ်နေတာကိုတွေ့ရမှာဖြစ်ပါတယ်။ခုလည်းဘယ်သူတွေလုံနေတယ်ဆိုတာကိုကျွန်တော်တို့တက်တဲ့အထောက်အကူစုံစုံလုံနေနေနဲ့ကြာတာပြီးဖြစ်ပါ။ဒီအကြမ်းဖက်လောက်ကတည်းကကြာကြာခုနပြောတဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNICEF အဖွဲ့ကနှုတ်ဆက်နေပါ။နှုတ်ပိတ်နေပါ။မသိချင်အောင်ဆောင်နေပါ။ကျောင်းတွေကလေးတွေဆရာသမားတွေနှောက်ယှက်ခံရတာတွေဟာခမရတို့ရဲ့ဟောနော်လူတစ်မျိုးမလို့တမျိုးဘူဝါဒကြောင့်လဲပါတယ်လို့ကျွန်တော်ပြောတယ်ဒီနေရာကနေဒီမူဝါကြောင့်လဲအကြမ်းဖက်တွေကအတင်ရဲလဲတာဖြစ်တယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ကပ္ပကုဒသမဂ္ဂရဲ့ပြင်ရှင်စာတမ်းပေါ့နော်စာပိုက်ခွန်မှာနိုင်ငံတကာနိုင်ငံရဲ့ပြည်တွင်းစီရင်ပိုင်ခွင့်အာဏာအတွင်း၌ပါတက်ရောက်နေတဲ့ကိစ္စမျိုးများတွေဝင်ရောက်ဆွတ်ဖက်ရန်အခွင့်အာဏာမရှိစေရလို့ကြားထမ်းခါလာလို့ရှိပါတယ်ဒါတွေကိုအယုပြုဖို့လိုပါတယ်ယူနီဆက်အဖွဲ့အနေနဲ့ကတော့ကုလသမဂ္ဂအဖွဲ့နိုင်ငံတကာအဖွဲ့အစည်းပြည်ပြည်ကျင့်ဝတ်တိက္ခာတွေကိုလိုက်နာတင့်တယ်လို့ကျွန်တော်တို့ပြောလို့ပါတယ်
ဂျွန်လာဆာမိုင်းကထုတ်ပြန်တဲ့ UNICEF ကြီးညာချက်ထဲမှာတော့စာတင်ကြောင်းတွေကိုပြတ်မှတ်ထားတိုက်ခိုက်တာအကြမ်းဖက်တာတွေကိုကန့်ကွက်ရှုံချထားတယ်လို့ပဲပြိပခါတွေအတွင်းပညာရေးဌာနတွေကိုအကာအကွယ်ပေးကြဖို့လည်းတိုက်တွန်းထားပါတယ်စာတင်ကြောင်းတွေကိုစစ်တပ်ကတက်ဆွဲနေရယူထားတာတွေကိုလည်းထောက်ပြခဲ့တာဖြစ်ပါတယ်စစ်ကောင်စီရဲ့ဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဘုံခွဲတိုက်ခိုက်မှုတွေအတွက်တိုင်းသားဒေသတွေမှာတင်းသန်းပြီးခဲ့တယ်လို့ပြောသလိုပဲတက်ခိုက်မှုတွေကို NUG နဲ့ NLD ခေါင်းဆောင်တချို့ကစိတ်ခိုင်းခဲ့တယ်ဆိုပြီးတော့လည်းဆွဆွဲထားပါတယ်ကျွန်တော်သားညူပ
ါ VOA American တန်ကနေစနေညချမ်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းကာလအတွင်းသတင်းမီဒီယာတွေကိုနှိပ်စက်မှုတွေကြောင့်မှသတင်းတောက်တွေလည်းဖမ်းဆီးခံရထောင်ဒဏ်ချခံရတာတွေကြောင့်သတင်းတောက်တွေတော်တော်များများတင်းရှောင်နေကြရပါတယ်မြန်မာနိုင်ငံကထင်ရှားတဲ့သတင်းတောက်တဦးဖြစ်သူကွန်မရက်ကျော်သူလည်းအခုဆိုရင်စပိန်နိုင်ငံမှာရောက်ရှိနေပါတယ်သူအဲ့ဒီကိုဘလို့ရောက်သွားခဲ့တာပါလဲကိုရိုင်း AFP သတင်းဌာနကိုပြောပြထားပါတယ်ဆက်ပြီးတော့တင်ဆက်ပေးကြပါတယ်ကျွန်မအေသနာကျော်ပါဥရောပစီဥတီပြန်တဲ့နဲ့လင်းမြန်မော်ရောက်တော့မှာပဲကွန်မရက်ကျော်သူတယောက်စိတ်တုံချနိုင်တာပါဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့နေ့ကစကြည့်မယ်ဆိုရင်သူဒါပထမဦးဆုံးချင်းလုံခြုံမှုကိုခံစားရတာပဲဖြစ်ပါတယ်။အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲသတင်းတွေစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်အကင်တွေပုံတွေသတင်းတင်ပြခဲ့တာနဲ့သူ့ကို905ကာဂျီနဲ့ဖမ်းဝေးရန်ထုတ်ထားတာဖြစ်ပါတယ်။သူကအာဏာသိမ်းစစ်ကောင်စီကိုဝေဖန်တဲ့ပြောဆိုရေးသားမှုတွေလည်းအွန်လိုင်းမှာကြေကြေလောင်လောင်လှုပ်ဆောင်နေသူဖြစ်ပါတယ်။
So on March 11, those soldiers came to my streets and then searched for someone. But, you know, luckily I was not there.
So March 17 ni ma chuno lan ne ko chit ta ri la sha de. Kan kaung yin naw chuno a ei ma mi shi bi. Ai ma ei na ma ni de chuno tin ngin chin ga dab bon ni yai bi lo po la da. Tru min ko sha ni bi, min yan ngwa ni bi lo twa tin mi de.
အနာရှယ်ဆန့်ကျင်သူတွေကိုဖမ်းဆီးနှိပ်စက်မှုတွေကလည်းဓာတ်ပုံတွေဗီဒီယိုတွေနဲ့တကွတွေ့မြင်နေရတာမလို့ဒီပုံရိပ်တွေကအားလုံးကိုခြောက်လန့်နေပါတယ
် Like this picture even you know it's stick in my head still right now
ဒီပုံရိပ်ကိုကျွန်တော်ခေါင်းထဲမှာဆွဲနေတာအခုထိပဲအတင်းပါးစပ်ထဲကိုယူနေပုံနဲ့လောင်းချပါတယ်ဆိုမှရှာရောမျက်လုံးရောထွက်ကြနေပြီပေါ့အဲ့တညထဲမှာလောက်တာအဲ့ပုံတွေကြည့်ပြီးတော့တခုတော့လုံးဖရမယ်အဖမ်းခါလို့ကိုမဖြစ်ဘူးလို့တွေးမိပါတယ်
အခုသူကစပိန်နိုင်ငံမက်ဒရစ်မြို့တော်မှာရောက်ရှိနေပြီးတော့အဲ့မှာခေလုံးဝင်းလျှောက်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကလွန်ခဲ့တဲ့လေးလဖေဖော်ဝါရီလတရက်နေ့စစ်အာဏာသိမ်းတဲ့အချိန်ကစလို့အာဏာရှင်ဆန့်ကျင်မှုတွေစစ်ကောင်စီတပ်တွေအကြမ်းဖက်ဖြိုခွဲမှုတွေအခုဆိုရင်လူထုဘက်ကလက်နက်ဆွဲကင်တံပြန်တိုက်ခိုက်မှုတွေနဲ့နိုင်ငံကကစင်ကလေးဖြစ်နေပါတယ်။ဒီချင်းတွေကိုစောင့်ကြည့်နေတဲ့ Reporting ASEAN အဖွဲ့ရဲ့လေ့လာချက်အရဆိုရင်ဇွန်လ3ရက်နေ့အထိသတင်းတော်89ဦးဖမ်းဆီးခံရပြီဖြစ်ပြီးလက်ရှိ52ဦးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ Frontier မြန်မာသတင်းဌာနက American သတင်းတောင်း Danny Fenster ဆိုရင်သူ့နိုင်ငံပြန်မဲ့ဆယ်ဆယ်ရန်ကုန်လေဆိပ်မှာမေလ24ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူဘယ်မှာရောက်နေလဲဆိုတာလည်းမသိရဘဲနဲ့အခုချိန်ထိဆိုရင်သတင်းတောင်း3ကိုသတင်းမှဖြန့်ဝေမှုပါဝင်ပြည်တံတွေနဲ့ထောက်နဲ့အတူတူချမှတ်ပေးပါပြီ။ဒီမိုကရေစီရဲ့စံကျင်ဆန္ဒပြသူတွေကိုစစ်ကောင်စီကနှိပ်ကုပ်မှုတွေအကြမ်းဖက်လှုပ်ဆောင်နေကြကအခုထိဆန္ဒပြမှုတွေလည်းရှိနေသေးပါအဖမ်းဆီးတွေလည်းနှင်းညာမပြတ်လှုပ်ဆောင်နေပါတယ
် We are just like waiting for the doors knocking actually you know
တကားခောက်တန်ကိုအမြင်နားဆွင့်နေရတယ်တရားဥပဒေလာတဲ့ဆိုရင်သူတို့ရှူဖက်တဲ့တန်ကြားရင်ပဲငါတို့လာခေါ်နေပြီလို့ကိုထင်နေမိတာအဲ့လိုဖြစ်နေတာကလည်းကျွန်တော်တယောက်ထဲမှာမဟုတ်ပါဘူးမြန်မာပြည်ကလူတွေအားလုံးအဲ့လိုမျိုးခံစားနေရတာပါမိုးရွာလို့မိုးချင်းရင်တော့မှကြောက်နေရတာတခါတလေမိုးရွာတဲ့အတန်ကလည်းတနတ်တန်နဲ့တူတယ်လေ
So when some like
ဒီလိုနဲ့ပဲကွန်မရက်ကျော်သူထိုင်းနယ်စပ်ကိုရောက်သွားခဲ့ပါတယ်ထိုင်းမှာလည်းအဖမ်းခံရရင်မြန်မာနိုင်ငံကိုပြန်ပို့ခံရမယ်အရေးရှိတာမို့စပိန်သတင်းဌာနတစ်ခုရဲ့အဆက်နဲ့စပိန်နိုင်ငံကိုသွားဖို့လုပ်ခဲ့တာပ
ါ My best friend and friends evenright now some doctors and the teachers enjoy the that PDF to fight against the military
and then I ဂျင်းဒီဆုံးတငယ်ချင်းရောတခြားတငယ်ချင်းတွေဆရာဝန်တွေကျောင်းဆရာတွေအားလုံးစစ်တပ်ကိုပြန်တိုက်ဖို့အတွက် PDF တွေကိုဝင်သွားကြရလीပြီးတော့ကျွန်တော်ကဒီမှာရောက်နေပြီကျွန်တော်အရန်မတရားလို့ခံစားရတယ်တစ်ဖက်ကပြန်စင်းသားတော့လဲကျွန်တော်တို့လူသတင်းတောက်တွေတွားတိုက်နေတော့လဲသတင်းဘသူရေးမလဲပေါ့
Democracy you know protester will break theMilitary, they think. Because right now, many self-organized groups are also
Democracy is also in the past. The government is also in the past. The government is also in the past. There are a lot of young people
join. A lot of young people join. The government is also in the
past. The government is also in the past. The government is also in the past. The government is also in the past. The government is also in the past.
ဆန္ဒကောဆက်မှုအင်အားကြီးနိုင်ငံခေါင်းဆောင်တွေရဲ့အစည်းအဝေးကိုဗြိတိန်နိုင်ငံအနောက်တောင်ပိုင်းကကွန်နောမှာဆက်လက်ကျင်းပနေပြီးဒီညီလာခံအတွင်းကွာကြီးကိုကယောဂါကလွန်မြောက်အောင်ဥဆောင်ကြဖို့ပါဝင်ပုံမှုကောင်းမွန်တဲ့အနာဂတ်နဲ့ပုံမှုစိမ့်လန်းတဲ့အနာဂတ်ဖြစ်ပေါ်လာစေဖို့ကြီးမားတဲ့ရည်မှန်းချက်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ VOA သတင်းတော်ပက်စီဝီဒကူဆော်ရာဒီညီလာခံကလည်းသတင်းပေးဖို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ကမ္ဘာ့ဆမှုအင်အားကြီးနိုင်ငံ9နိုင်ငံဖြစ်တဲ့ G7 အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေရဲ့ညီလာခံပထမနေ့အစည်းအဝေးကိုတော့ဗြိတိန်နိုင်ငံ Cornwall က Eden Project ဆိုတဲ့ရုက္ခဗေဒဥယျာဉ်ကြီးမှာတောက်ကြံနေကစတင်ကျင်းပခဲ့ပါတယ်။ကွာကြီးရင်ဆိုင်နေရတဲ့ပြဿနာကိုသတိပေးတဲ့အနေနဲ့အဲ့ဒီဥယျာဉ်ကြီးမှာကျင်းပခဲ့တာလည်းဖြစ်ပါတယ်။အခုနေ့ဒီ G7 ညီလာခံကိုအရှင်ဖြစ်လက်ခံကျင်းပတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ် Boris Johnson ကတော့ဒီဆွေးနွေးပွဲမှာရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ
် Building back greener and building back fairer and building back more
ပူပြီးစိမ့်လန့်တဲ့ပူပြီးတော့မြတ်တာတဲ့ပူပြီးတော့တာဒူညီများရှိတဲ့ကမ္ဘာကြီးကိုပြန်လည်တည်ဆောက်သွားကြဖို့လိုပါတယ
် Laura Baldwin အပါအဝင်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်တက်ကြွလှုပ်ရှားသူတွေကတော့ကတိပေးတာတွေအစားလက်တွေလှုပ်ဆောင်ဖို့ပဲလိုအပ်တယ်ဆိုပြီးတော့တောင်းဆိုလိုက်ပါတယ်
The carbon emissions in the atmosphere continue to go up despite the Paris Agreement in 2015.
The talks on Paris the bottom ညချက်ကိုလက်မှတ်ရေးထိုးခဲ့ကြရတဲ့ဆိုပေမဲ့လေထုထဲမှာကာဗွန်တန်းငွေထုတ်လွှတ်မှုတွေကတော့ဆက်ပြီးတော့မြင့်တက်နေတုန်းပါပဲ။အဲ့ဒီကမ္ဘာစစ်မှုအင်အားကြီး9နိုင်ငံစလုံးဘယ်နိုင်ငံကမှသူတို့ပြထားတဲ့ဂရီအတိုင်းလိုက်နာဆောင်ရွက်တာလည်းမရှိပါဘူး။ဆိုတော့ကျမတို့အနေနဲ့ကမ္ဘာကြီးကိုအပူချိန် 1.5 ဒီဂရီစင်တီဂရိတ်လျှော့ချသွားဖို့ဆိုတဲ့လမ်းကြောင်းပေါ်မှာရှိမနေပါဘူး။
G7 အဖွဲ့ဝင်နိုင်ငံတွေဟာကမ္ဘာကြီးပူနွေးလာမှုကိုတုံ့ပြန်တဲ့အနေနဲ့ဇက်မှုဗမျိုးတိုးတက်တဲ့ခင်မတိုင်ငင်ကရှိခဲ့တဲ့အပူချိန်နဲ့ရှင်ပြီးတော့ 1.5 ဒီဂရီစင်တီဂရိတ်လျှော့ချဖို့ကတိပေးထားတာဖြစ်ပါတယ်။ဒါမဲ့နိုမာလာကြရင်ဗြိတိန်နိုင်ငံဂလာစကိုမြို့မှာကျင်းပမဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံအတွက်ကမ္ဘာနိုင်ငံတွေပြင်ဆင်နေတဲ့အချိန်မှာဒါကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဒါပြန် G7 ခေါင်းဆောင်တွေဟာ2015 Paris သဘောတူညီချက်မှာကတိပြုထားတဲ့အတိုင်းရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကိုငွေကြေးအကူအညီတွေပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့လဲ PR ပေးတာခံရပါတယ်။ ဒါနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့
namely relation to the mobilization of 100 billion US dollars of support every year to developing countries and so
ခုနကနိုင်ငံတွေကိုလစ်စင်အမေရိကန်ဒေါ်လာဘီလီယံတရာထောက်ပံ့တော်မူစီစဉ်တဲ့ပတ်သက်ပြီးပြောရရင်ဒီစီစဉ်တဲ့ပတ်သက်လို့အရေးအကြီးဆုံးအချက်တစ်ခုကတော့ G7 နိုင်ငံတွေအနေနဲ့အဲ့ဒီဒေါ်လာဘီလီယံတရာကိုဘယ်လိုအကူအညီပေးသွားမလဲဆိုတာရှင်းရှင်းလင်းလင်းလုပ်ဖို့ကသိအရေးကြီးတယ်လို့ထင်ပါတယ်
ဒီနီလာကန်ကိုကိုဗစ် -19 ကာယောဂါစီကံသမချက်တွေနဲ့အညီတင်းတင်းကြပ်ကြပ်ကျင်းပခဲ့တာဖြစ်ပြီးတော့ဗြိတိန်ပြင်သစ်ကနေဒါဂျာမနီအီတလီဂျပန်နဲ့အမေရိကန်နိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ကြတာပါကမ္ဘာကြီးကိုကာယောဂါကနေလွတ်မြောက်အောင်လှုပ်ဆောင်တဲ့အနေနဲ့ G7 နိုင်ငံတွေဟာဝင်ငွေအလေအလတ်နဲ့ဝင်ငွေနည်းတဲ့နိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးတန်းတထောင်လှူဒါန်းဖို့လဲလှုပ်ဆောင်နေပါတယ်ဒီထဲကထက်ဝက်ကိုတော့အမေရိကန်ပြည်ထောင်စုကပံ့ပိုးပေးသွားမှာဖြစ်ပြီးအမေရိကန်ဟာCovax အစီအစဉ်ကနေတဆင့်ဖြန့်ဝေသွားမဲ့ Pfizer ကာဝယ်ဆေးထုတ်လုပ်ဖို့အတွက်ဒေါ်လာ 3.5 ဘီလီယံဘူးသုံးစွဲသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါ American သမ္မတဟောင်းဒိုနယ်ထရမ့်ရဲ့ Facebook အကောင့်ကိုအနည်းဆုံးနှစ်နှစ်ပိတ်ထားမဲ့အကြောင်း Facebook ကကြေညာလိုက်တာဟာ Facebook လူမှုကွန်ရက်အနေနဲ့သူစာမျက်နှာပေါ်ရေးသားဖော်ပြချက်တွေကိုစောင့်ကြည့်ဝေဖန်တာတွေကိုအချိန်မြင့်လှုပ်ဆောင်လာနေတယ်ဆိုတာကမ္ဘာခေါင်းဆောင်တွေကိုသတင်းစကားပေးလိုက်တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတီနာထရင်သတင်းပေးပို့ထားပါတယ်ကျွန်မများသတင်းအောင်ပါရှင် American သမ္မတဟောင်းဒိုနယ်ထရမ့်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုအနည်းဆုံးနှစ်နှစ်ပိတ်ထားမဲ့အကြောင်း Facebook ကပြီးခဲ့တဲ့ပတ်ကကြေညာပါတယ်ဒါဟာ Facebook အနေနဲ့ကမ္ဘာခေါင်းဆောင်တွေအပါအဝင်လူသိများကြော်ကြားသူဘယ်သူမှဆိုသူတို့ရဲ့ပြောဆိုရေးသားချက်တွေဟာ Facebook စာနှုန်းနဲ့စီးမျဉ်းတွေကိုချိုးဖောက်ရင်မျက်နှာသာမပေးဘူးဆိုတဲ့သတင်းစကားကိုပေးလိုက်တာဖြစ်တယ်လို့ Electronic Frontier Foundation အဖွဲ့ကညွှန်ကြားရေးမှူး David Green ကပြောပါတယ
်ကမ္ဘာကောင်းဆောင်တွေဆိုပြီးတီးကြခွဲမျက်နှာသာပေးဆက်ဆံမှာမဟုတ်ဘူးလို့ပြောချင်တာပါ
သမ္မတဟောင်းဒိုနယ်ထရမ့်ရဲ့အကောင့်ကိုပိတ်လိုက်တဲ့အတူ Facebook ကမူဝါဒအသစ်တရက်လဲချမှတ်ခဲ့တာမှကမ္ဘာခေါင်းဆောင်တွေဘယ်သူမှဆိုအများပြည်သူထိခိုက်စေနိုင်တဲ့ Facebook စံချိန်စံနှုန်းနဲ့မကိုက်ညီတဲ့ရေးသားပြောဆိုမှုတွေကိုလက်မခံဘူးလို့ဆိုပါတယ်။အရင်တုန်းကတော့လူသိများကြော်ကြားသူတွေရဲ့ရေးသားပြောဆိုချက်တွေက Facebook စီးမျဉ်းတွေကိုဖောက်ဖျက်နေရင်တောင်မှလူအများစိတ်ဝင်စားတဲ့အကြောင်းအရာတွေဖြစ်နေရင် Facebook ကဖြုတ်မချဘဲနဲ့တင်ကွင်းပြုခဲ့ပါတယ်။ဒါပေမဲ့လည်း Facebook ရဲ့မူဝါဒလမ်းညွှန်ချက်တွေဟာအခုထိသိပ်ပြီးတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့တချို့ကသုံးသပ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုအနည်းဆုံးနှစ်နှစ်ပိတ်ထားမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာလည်းသိပ်ကိုနည်းလွန်းတယ်လို့ Facebook အနေနဲ့စော်ကားပြောဆိုမှုပြုလုပ်သူတွေကိုတကားဖွင့်ပေးနေတယ်လို့ဖြစ်နေတယ်လို့လည်းဝေဖန်မှုတွေရှိပါတယ်။ဒီအပေါ်မှာ Facebook အသုံးပြုမှုတီးခြားဆောင်ကြည့်ရေးဘုတ်အဖွဲ့ဝင်တဦးဖြစ်တဲ့ Sherin Mitchell ကအခုလိုပြောပါတယ်
။ The fact that they're weaving this as a suspension means that
နနစ်လောက်ခဏရပ်ထားလိုက်မယ်ဆိုတာကတော့တခြားခေါင်းဆောင်တွေကိုလည်းဒီလိုပဲပြောချင်တာပေါ့ဒါကသူတို့နောက်ကိုဆက်လုပ်ချင်တာလုပ်လို့ရတယ်လို့ပြောတဲ့သဘောဖြစ်နေပါတယ
်ဒီလို Facebook အကောင့်ကိုအချိန်အပိုင်းခြားနဲ့ပိတ်ခံရတဲ့လူသိများသူတွေအနေနဲ့နောက်ထပ်ဒီလိုလုပ်ရမျိုးလုပ်မယ်ဆိုရင်တော့ပြည်ထောင်ပို့တိုးမှာဖြစ်ပြီးဒီချက်ပို့လိုက်ရင်တော့အကောင့်ကိုအပိတိုင်းပိတ်သိမ်းသွားမယ်လို့ကမ္ဘာရေးရာ Facebook အသုံးပြုမှုဆိုင်ရာဒုတိယဥက္ကဋ္ဌNick Clecker ပြောပါရ
စေ. Doesn't matter who you are, you can be the Pope, the Queen of England.
ခင်ဗျားဘယ်သူပဲဖြစ်ပါစေ၊ပုံရိုင်းမင်းကြီးပဲဖြစ်ဖြစ်၊အင်္ဂလန်ပြည်မကြီးပဲဖြစ်ဖြစ်၊အမေရိကန်သမ္မတပဲဖြစ်ဖြစ်၊ရက်စက်ကြမ်းကြုတ်မှုတွေကိုအားပေးကူညီတာ၊စွပ်ပေးတာ၊လှုပ်ဆော်တာ၊ချီးကျူးပြောဆိုတာအဲ့ဒါမျိုးတွေလုပ်ရင်တော့ Facebook သုံးခွင့်ရတော့မှာမဟုတ်ပါဘူး။ဒါကတရားတယ်ဆိုတာလက်ခံကြမယ်ထင်ပါတယ်
။ Facebook ပေါ်တင်သမျှအကြောင်းအရာတွေကိုတီချာလွတ်လပ်တဲ့ကြီးကြပ်ရေးဘုတ်အဖွဲ့တစ်ခုဖွဲ့ပြီးတော့ Facebook Company ကစောင့်ကြည့်ဆုံးဖြတ်နေတယ်ဆိုပေမဲ့တကယ်ကအင်တာနက်စီးမင်းစည်းကမ်းတွေကိုအဓိကချမှတ်ဖို့လိုနေတာဖြစ်တယ်လို့လည်း Bannon Center ကတွေ့ပေ Director Faizah Patel ကပြောပါတယ
် My sense is that they're using that as a way to deflect from
သူတို့ပြဿနာဖြေရှင်းဖို့အသုံးပြုနေတဲ့လုံနည်းစနစ်စည်းကမ်းတွေကတချို့အရေးကြီးအချက်အလက်တွေကိုဖျက်ဝေတယ်လို့ဖြစ်နေတယ်လို့ကျွန်မကတော့မြင်တယ်အင်တာနက်ဆက်သုံးတာ25နှစ်လောက်ရှိပြီဆိုရင်အင်တာနက်စီးမင်းစည်းကမ်းတွေရောမရှိသင့်ဘူးလား
အစိုးရအနေနဲ့အင်တာနက်အသုံးပြုမှုစီးမင်းတွေချမှတ်ဖို့လွန်ခဲ့တဲ့တစ်နှစ်လောက်ခရေက Facebook အမှုဆောင်အရာရှိတွေကတောင်းဆိုနေကြတာဖြစ်တယ်လို့လည်း Nick Clegg ကပြောပါတယ
် American democracy does not belong to Silicon Valley it belongs
American democracy ကိုဒီပညာလုပ်ငန်းတွေအများဆုံးရှိတဲ့ Silicon Valley ကမပိုင်ပါဘူး American ပြည်သူတွေကပိုင်ပါတယ် American democracy ဘယ်လမ်းကြောင်းနဲ့သွားမယ်ဆိုတာပြည်သူတွေကပဲသတ်မှတ်တင်ပါတယ်
ဘယ်လိုမိန့်ခွန်းတွေကိုလက်ခံမယ်ဘယ်လိုမိန့်ခွန်းတွေကိုပုဂ္ဂလိကကော်မတီတွေအတွက်လက်မခံသင့်ဘူးဆိုတာမျိုးတွေတိတိကျကျစီမင်းတတ်မှတ်ရပါလိမ့်မယ်
ကဘာကောင်းဆောင်တွေ Facebook ပေါ်မှာပြောဆိုရေးသားမှုတွေကို Facebook လူမှုကွန်ရက်ကပို့ပြီးတော့စောင့်ကြည့်လာတဲ့တစ်ချိန်တည်းမှာပဲ Facebook ကိုစောင့်ကြည့်ဝေဖန်မှုတွေကလည်းအရှင်ရော့သွားမှာမဟုတ်တာကတော့အသေးချာပဲဖြစ်ပါတယ်ရှင်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်ရရှိမြတ်မြတ်အခုအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်အခြေသုံးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေကိုထင်ဟပ်တင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ဖြစ်ပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်စစ်တပ်နဲ့ချင်းနဲ့ကြားပြည်နယ်တို့ကဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေကြားကအရှိန်မြင့်လာတဲ့ထိတ်တိုက်တွေ့မှုတွေဟာတိုက်ပွဲအထွန်းဆောင်လာပါတယ်ဒေသခံတိုင်းနဲ့ချီပြီးတော့နေရဆုံခွာထွက်ပြေးနေရသလိုအများစုကထောက်ပံ့တွေမရအောင်ဖြတ်တောက်ခံထားရပါတယ်။ဒို့တန်ကအခုညီရဖို့စ조사နေတဲ့နေရဆုံခွာနေသူစစ်ပေးရှောင်းနေနဲ့ဆက်သွယ်ရခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။လူသွားလူလာမမြင်ရတဲ့ချင်းတောင်တန်းဘော်ကရွာလေးတရွာဟာတိတ်ဆိတ်ခြောက်ကန်နေပါတယ်။အဲ့ဒီတိတ်ဆိတ်မှုကိုဖြိုခွင်းလိုက်တာကတော့ရှိကပြေးနေတဲ့ကြံနာကိုအပြေးလိုက်ဖမ်းနေကြတဲ့လူတစုရဲ့အတန်းမှာသူတို့ချက်ကိုမိသွားချိန်မှာတော့ခက်မြက်မြန်ပဲဟင်းတစ်ခွက်ဖမ်းနှိလိုက်ကြပါတယ်။ကိုမန်ကတော့သူတို့ဟင်းကောင်းစားနေရတာနှစ်ရက်ရှိပြီလို့ပြောလိုက်ပါတယ်
။တချို့ရက်ဒီစံပြုတ်တော့တယ်တချို့ရက်ဒီရန်ရန်စားတယ်တချို့ရက်ဒီအာလူတွေတချို့ရက်ဒီခေါက်ဆဲချုပ်တွေစားတယ်။မနေ့နေ့ဒီနေ့ကဟင်းကောင်းနေရွာတွေရရှိတဲ့များချက်တွေဝတ်တွေလိုက်တာပြစားနေကြတာစစ်သားတွေစားမှဆိုလို့ရွာခံတဲ့ကောင်လုံးကရွာခံတဲ့ကောင်လုံးကသားကြပါပြစ်ကြပါဆိုတော့ချက်လိုက်ပဲလုပ်နေကြတာချက်ပြလိုက်ဖြစ်နေကြတာ
ကိုမန်ဟာချင်းပြည်နယ်မင်းတပ်မြို့ကနေစွန့်ခွာပြေးခဲ့ရတဲ့စစ်ဆောင်တအူဖြစ်ပါတယ်ဧပြီလ24ရက်မင်းတပ်မြို့တပိတ်မှာဖမ်းဆီးခံခဲ့ရတဲ့အမျိုးသမီး၄ဦးနဲ့အမျိုးသား၃ဦးကိုပြန်လွှတ်ပေးဖို့မြို့ကန်လူငယ်တွေကတောင်းဆိုခဲ့ကြပါတယ်ပြန်မလွှတ်ပေးတဲ့အကြောစစ်ကောင်စီနဲ့မင်းတပ်မြို့ကန်ပြည်သူတွေကြားတင်းမာမှုတွေဖြစ်ကဧပြီလ24ရက်နေ့ညကစပြီးပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်အဲ့ဒီကနေစားလိုက်တဲ့တနက်နဲ့ကြူမီတိုက်ပွဲဟာမကြမီမှာပဲစစ်ကြက်ကလူနေရက်ွက်ချဲကိုလေရင်ပေါ်ကဘုံကျဲတာတွေလက်နက်ကြီးနဲ့ပစ်တာတွေလုပ်ခဲ့ပါတယ်စစ်ကြက်ကမင်းတပ်မျိုးကိုနိုင်ထက်စီနင်းတိုက်တဲ့အချိန်မှာလူငယ်တချို့ကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်လုပ်ခဲ့တယ်လို့ဆွဆွဲပြောဆိုတာတွေလည်းရှိပါတယ်မြို့ထဲမှာဘလုံးမနေလို့မရတဲ့အဆုံးကိုမန်ကအဝတ်တထည်ကိုတစ်ခုနဲ့အင်ကိုစွန့်ခွာပြေးခဲ့ရပါတယ်အခုတူနေတဲ့ရွာအထိခြေချင်းခရီးနဲ့တော်တယ်နှညလောက်အိပ်ပြီးအရောက်လာခဲ့ရတာပါလွန်ခဲ့တဲ့ရက်ပိုင်းကစစ်ကောင်စီကမင်းတပ်ပြည်သူတွေရဲ့စစ်ဆောင်စခန်းတွေကိုထိုးစစ်ဆင်တယ်လို့ကိုမန်တို့ရွာတွေဘက်အထိပစ်ခတ်တန်းတွေကြားလာရတာကြောင့်သူတို့နေရာထပ်ရွှေ့ပြောင်းရတော့မှာပါကိုမန်စိတ်ထဲမှာတော့သူတို့ဘဝဟာအမဲလိုက်ခံနေရတယ်လို့ပါပဲ
တင်းနေထဲမှာရှိတဲ့အိမ်တိမ်တွေပဲအဲ့ကျွန်တော်အိမ်ကအခန်းမှာနေတယ်ကျွန်တော်အိမ်ခန်းကိုအိမ်ခန်းကိုဝေရောက်တက်ဖြတ်တာရေလို့တော့ကျွန်တော်တို့မိဖို့အိမ်ခန်းကိုကြောင်းနေရတယ်။မိဖို့တဲ့ဒီအိမ်ခန်းတဲ့ဒီဝေရောက်တက်ဖြတ်တာဖြစ်ခတ်ရက်ဖြစ်တာလို့ကျွန်တော်တို့ပြင်းပြပခုံချတာပြင်းနေတဲ့မှာအဲ့လိုတိုးတဲ့တောင်တဲ့မှာခုလိုမျိုးရတယ်မှာတော့ပြည်ဖို့ရှိတော့မယ
်။စစ်ဘေးရှောင်တွေမှာတည်ယူပို့ဆောင်ရေးအတွက်ရင်းနေမရှိတာကြောင့်မဆောက်နေတဲ့တောင်ဆောင်တွေမှာခြေကျင်တာသွားလာနေကြရတာပါ။ဖန်းစီခံရမှာအသက်ဆုံးရမှာကြောက်လို့ဒီလိုအန္တရာယ်များတဲ့တော်လန့်ခရီးမှာခြေဦးကျက်ရပြေးကြရင်တချို့ကကြောက်တယ်တွေတောင်ပြေးစင်းကြတာကြောင့်အချင်းချင်းပြန်ခေါ်ရတာတွေလည်းရှိပါတယ်သူတို့မှာ ရှိခါနယ်စေဝါလိုအပ်တယ်လို့မိုးရသည့်အတွက်အမိုးအကတာလဘတ်တွေစောင်းတွေလည်းလိုနေတယ်လို့ကိုမန်ကပြောပါတယ်။ဒါပေမဲ့စစ်ပေးရှောင်တွေကိုလှူဒန်းဖို့လာတဲ့ကားတွေလူတွေကိုစစ်ကောင်စီကဖမ်းဆီးနေပါတယ်။တချို့စေးဆိုင်တွေမှာစေဝါအရေးအကျွတ်များများဝယ်တဲ့သူတွေကိုမင်းမြန်းစစ်ဆေးရအပြင်မထင်ရင်မထင်သလိုဖမ်းပါသေးတယ်။မင်းတက်ကိုလာတဲ့လမ်းနဲ့ IDP တွေကိုအကူအညီလာပို့နိုင်တဲ့လမ်းတွေအကုန်လည်းပိတ်ထားတာကြောင့်စစ်ရှောင်းတွေမှာအထောက်ပံ့ရဖို့ပိုခက်ခဲလာကြပါပြီ။ချင်းပြည်နယ်ရဲ့မင်းကျပ်အပြင်တူမီနဲ့တော်လန်ရေးတိုက်ပွဲဝင်ကြတဲ့ဟာခါနဲ့ကံပတ်လက်ကပြည်သူတွေဟာလည်းစစ်ရှောင်းနေရတာရှိပါတယ်။မင်းတပ်မှာတော့စစ်ရှောင်းနေရသူ2000ဝန်းကျင်ရှိပြီးအဲ့ဒီထဲမှာထိခိုက်လွယ်တဲ့အမျိုးသမီးနဲ့ကလေးတွေလည်းပါဝင်နေရပါ။စစ်ဘေးရှောင်းရင်6ရက်သားကလေးတေဆုံးရတာရှိသလိုတောင်ဆောင်ကနေကလေးတဦးပြုတ်ကျတေဆုံးရတာလည်းရှိခဲ့ပါတယ်။စစ်ရှောင်းနေအကူအညီရရဲ့အတွက်ချိတ်ဆက်ပေးနေပြီကိုရိုင်းစစ်ရှောင်းတအူးဖြစ်တဲ့မင်းတပ်မျိုးခံတအူးကတော
့မျိုးသမီးလာဆန်တုံးချစ်စီလီကျက်လက်တဲ့အခက်ခဲတွေပေါ့နော်ပေါ့တော့ဝတ်တဲ့ကိုတခုနဲ့ပဲပြေးကြတာများတယ်အလွန်ဆုံးပါလာမှလှဲစရာအဝတ်တဆုံးဆုံးပဲပါတယ်ပေါ့နော်ကိုဝင်ဆောင်မိခင်တွေပေါ့နော်ကိုဝင်ဆောင်မိခင်တွေလည်းတော်တော်လေးခက်ခဲရှိတယ်ဒီဟာတွေဖြစ်သွားတဲ့အတွက်ကြောင့်ကိုကလေးကလည်းသူတို့ကိုဝင်ဆောင်နဲ့ပတ်သက်တဲ့ကျမကြီးစောင့်ရှောက်မှုတွေမခံယူရဘူးကာကွယ်စည်းပါရေးလည်းမထိုးရတဲ့ပြင်ကိုဝင်နေနဲ့ပြေးရတယ်ပေါ့နောက်တစ်ခုကစစ်ဆောင်ပြေးသွားရင်လည်းမင်းတက်မှာဆိုလို့ရှင်ဒီလန့်ခုလက်မှာစစ်ဆောင်ပြေးရင်လည်းကလေးမွေးသွားတဲ့မိချင်းတွေလည်းရှိရပေါ့နော်နောက်ဒီကလေးတွေပေါ့နော်ကလေးတွေလည်းတော်တော်များများအခက်ခဲကြုံရပါတယ်ဒီဟိုအဟာရပြည့်ဝအောင်မစားဘူးပေါ့နော်ဒီအဆင်ပြေသလိုပဲစားရတော့ရတယ်နေရထိုင်ရတာဆိုဟိုအကုန်လုံးအခက်ခဲဖြစ်တဲ့အခါမှာကလေးတွေမှလည်းဒီစက်မိုင်းနဲ့ပတ်သက်ပြီးတော့လေအများကြီးပဲစိုးရိမ်စရာတွေဖြစ်လာတယ်ဝန်ရှောဝန်ကျတော့နော်ဖြားလာတာတော့လဲပေါ့နော်ကျမတို့ကိုယ်တိုင်လည်းဒီကလေးတွေဆိုဖြားလာတာတွေကြုံရပေါ့အ
ဲ့ဒီလိုကျမရေးပြဿနာတွေဟာရေးသားရဖို့ခက်ခဲတဲ့ကြားပြည်နယ်ကစစ်ရှောင်းနေမှာလဲကြုံနေရပါတယ်စစ်ကောင်စီကတော့လက်နက်ခိုင်တော်လှန်နေတယ်မြန်မာနိုင်ငံအလဲပိုင်းကမကွေးစကိုင်းမန္တလေးတိုင်းတောင်ပေါ်ဒေသဖြစ်တဲ့ချင်းနဲ့ကြားပြည်နယ်တွေကိုပို့ပြီးနှိပ်ကွပ်ပါတယ်မေလ27ရက်နေ့လောက်ကစပြီးလက်နက်ခိုင်တော်လှန်ခဲ့တဲ့ကြားပြည်နယ်ဒီမော့ဆိုကတော့လက်ရှိမှာလေးဘက်လေးတန်ကပိတ်ဆို့ပြီးစစ်မျက်နှာဖွင့်ခန့်ထားရတယ်လို့ဒေသခံတွေကသတင်းသိရပါဗျ။ဒီမော့ဆိုဘက်ကစစ်ဆောင်တွေနေတဲ့နေရာတွေမှာမိုက်တဲဖုန်းလိုင်းပဲရပြီးမြို့ပေါ်မှာတော့ပြက်ကတ်မှုတွေအတွင်ပျက်စီးမှုတွေကြောင့်လက်စစ်မီလည်းပုံမှန်မရဘူးလို့သိရပါဗျ။ဒီမော့ဆိုနဲ့မိုးပြဲကိုမြို့တော်လိုက်ကော်ရဲ့အမြောက်ချက်ကနေလက်နက်ကြီးတွေနဲ့လှမ်းပစ်တာကြောင့်လိုက်ကော်မြို့ပေါ်မှာလည်းပြစ်ဒဏ်ခတ်တံမကြားတဲ့နေမရှိဘူးလို့မြို့ကမြို့သမီးတို့ကပြောပါဗျ။ပြိမာဘက်ကနေစစ်ပေးရှောင်းတွေကိုရိတ်ခါပို့လို့မရအောင်ဘိုက်ကောအဝင်လမ်းကိုပိတ်ထားတယ်လို့မနက်6နာရီကနေမနက်7နာရီအတွင်းပဲအပြင်ထွက်လို့ရပါတယ်။ဘိုက်ကောမျိုးဝါကမျိုးမဈေးနဲ့ဆန်းတွေမှာလည်းပစ္စည်းတွေပြက်နေပြီလို့သိရပါတယ်
။ပုံပြီးပိုးလာဖို့ပဲရှိရဲ့အဲ့လိုမျိုးညီမတို့တွေတော့အဲ့လိုပဲတွေးထားတယ်ပေါ့နော်တွေးထားပြီးတော့အဓိကထိတ်ဆိုတာစစ်ရှောင်းတွေပဲစိတ်ကြည့်ရတာပေါ့။ပုံပြီးပြက်တယ်မှဆိုတော့လေဒီတနေ့ကျရင်လွယ်ရင်ဖတ်သားကျရင်ပါရဲ့။သူအဲ့တောင်ချီမှာသာစစ်ရှောင်းတွေကဒီမှာလည်းပြည့်ပြည့်ပုံပုံဝယ်ပြီးသားရင်အဲ့မမြတ်ပဲမပုတ်ခင်လည်းသူတို့ဒီမှာလက်နဲ့ကြည့်ကြာလို့လက်နဲ့ကြည့်နေထူလို့ကြည့်လိုက်ရတာအခုဒီအဆက်တော်တင်မရဘူ
းကြားပြည်နယ်ကစစ်ရှောင်းနေအတွက်ကူနေတဲ့အမျိုးသမီးငယ်တအူဖြစ်ပါတယ်ကြားပြည်နယ်မှာစစ်ရှောင်းသူကတသိန်းကျော်ရှိနေပြီလို့ကိုကြီး၆ပန်းပေးနေသူတွေကခံမှန်းပြောဆိုပေမဲ့တကွဲတပြားစီပြေးနေကြတာကြောင့်အရေးအတွက်တိကျတိရဖို့ခဲရင်ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးရုံးအိုချာရဲ့ထုတ်ပြန်ချက်အရတော့မေလ31ရက်နေ့အထိကြိုက်ပွဲနဲ့လုံခြုံရေးအခြေအနေတွေကြောင့်နေရစွန့်ခွာထွက်ပြေးခဲ့ရသူပေါင်း35,000ခန့်ရှိနေပါပြီ။အဲ့ဒီထဲမှာကြားပြည်နယ်၊ကရင်ပြည်နယ်၊မွန်နဲ့ပဲခူးအရှေ့ပိုင်းကစစ်ဘေးရှောင်တွေနဲ့မြန်မာနိုင်ငံအကြောင်းပိုင်းကစစ်ဘေးရှောင်တွေပါရှိပါတယ်။စစ်ဘေးရှောင်အများစုကအခြေခံစားသောက်ကုန်တွေ၊ဆေးဝါးတွေအရေးတကြီးလိုအပ်နေသလိုမွေးရသည့်ရောက်ရှိလာတာကြောင့်နေစရာတွေပါလိုအပ်နေတာဖြစ်ပါတယ်။
အထူးတစ်ချက်ဒီ UN လိုမျိုးအဖွဲ့အစည်းနောက်ဒီ ICRC လိုမျိုးအဖွဲ့အစည်းတွေကိုစူးစမ်းစီခြင်းနဲ့အဲကျမတို့ဒီတရားဝင်စစ်ဆောင်စခန်းတွေပေါ့နော်အဲ့လိုမျိုးပုံနဲ့ပြနိုင်အောင်ကျမတို့ကူညီပေးခြင်းနဲ့ကူညီပေးစီခြင်းနဲ့အဲအဲ့ဒါမှဟိုကျမတို့ဒီနည်းနည်းအနေနဲ့ကျင်းနေပေါ့နော်အဲနောက်တစ်ခုကကြတော့သူတို့အဲဒီလိုမျိုးစစ်ဆောင်တွေလာပြီးကူညီပေးမဲ့အခါမှာဒီ private solution နဲ့ individual အရတော့အများကြီးကူညီပေးစင်ကြတယ်လာစင်ကြတယ်ဒါပေမဲ့သူတို့လည်းလုံခြုံရေးအတွက်အဆင်မပြေဘူးအဲ့လိုမျိုးဖြစ်တဲ့အခါမှာအဖွဲ့အစည်းကြီးကြီးတွေကနေပြီးမှကြိုးစားပြီးတော့မှဒီစကားစနဲ့ညှိနှိုင်းတာတွေဖြစ်ဖြစ်ပေါ့လေအဲ့လိုမျိုးညှိနှိုင်းပြီးတော့မှတရားဝင်လမ်းကြောင်းလာနေပြီးမှတွားပြီးတော့လေအဲ့လိုမျိုး ကူညီပေးနိုင်တဲ့လမ်းကြောင်းကိုပို့အောင်ပေါ့နော်အဲ့လိုမျိုးလုပ်ပေးစီခြင်းနဲ့အဲ့လိုမျိုးမလုပ်မချင်းကကြတော့ဒီအဲဒီတူချင်းအတူရှင်နေပေါ့နော်နောက်အဖွဲ့အစည်းသေးသေးလေးတွေဒီလိုမျိုး private အလုပ်ကလေးလုပ်တဲ့အတူရှင်နေပေးတဲ့အလူကတော်တော်လေးရောက်ဖို့ခက်သွားလိမ့်မယ်အဲ့လိုရောက်ဖို့ခက်တာနဲ့တပြိုင်နက်ဟိုဘက်မှာလည်းခံပြက်လိုက်တဲ့ပြဿနာတွေပေါ့နော်အဲအစာငတ်မတဲ့အချိန်တွေဖြစ်ရောက်သွားနိုင်တယ
်စပင်းရှောင်းတွေကိုကူညီနေတဲ့ချင်းအမျိုးသမီးတူကပြောခဲ့တာပါကုလသမဂ္ဂအဖွဲ့အနေနဲ့လည်းစစ်ပေးရှောင်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖို့အစီအစဉ်ရှိနေပြီးတွားရောက်မဲ့သူတွေကိုဘေးကင်းစွာသွားလာခွင့်ပြုဖို့နိုင်ငံအကျဉ်းအရေးတကြီးအကူအညီလိုအပ်နေတဲ့သူတွေစီကိုအကူအညီတွေဓာတ်ရိုက်သွားရောက်ပေးခွင့်ပြုဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတောင်းဆိုထားပါတယ်။ဒါပေမဲ့အာဏာသိမ်းစစ်တပ်ကဥဆောင်ဖွဲ့စည်းထားတဲ့စစ်ကောင်စီကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနဲ့မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုအတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ 10:00 တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ 9:00 တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒို့အတန်စီစဉ်ကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့စနေညပိုင်းသကဝိုင်းစီစဉ်တင်ဆက်ပြပါမယ်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာသတင်းနှစ်ပတ်မြမနွေဦးရမုံငွေရုပ်ရှင်ပွဲတော့ကျင်းပနေပါတယ်။အမေရိကန်မှတ်တမ်းရုပ်ရှင်ဒါရိုက်တာတချို့ကဥဆောင်ပြီးတော့စီစဉ်နေတာဖြစ်ပါတယ်။ပွဲတော်ကိုစီစဉ်သူဘာဂလီတက်ကသူမြမစာကတိကဆိုင်းဆရာကနက်ဝေါင်းကိုမန်ရင်ကျန်ကမင်းမြန်ထားပါတယ်။စနေညစကဝိုင်းစီစဉ်မှာတင်ဆက်လိုက်ပါတယ်ခင်ဗျာ။နားဆင်ကြည့်ပါ
ရန်ပုံငွေရုပ်ရှင်ပွဲတော်မှာပြသနေတဲ့ရုပ်ရှင်ကားပေါင်းဟာ40နီးပါးရှိပါတယ်။အဲ့ဒီမှာမြမနွေဦးတော်နှံ့ရေးအကြောင်းမှတ်တမ်းတင်ရိုက်ကူးထားတဲ့ရုပ်ရှင်အပါအဝင်ရွေးကောက်ပွဲကာလနဲ့မြမဒီမိုကရေစီရေးလှုပ်ရှားမှုတွေအကြောင်းမြမလူမှုဘဝအကြောင်းစတာတွေကိုမှတ်တမ်းတင်ရိုက်ကူးထားတဲ့ရုပ်ရှင်တွေလည်းပါဝင်ပါတယ်။အခုလိုရုပ်ရှင်ပွဲတော်ဘာကြောင့်ကျင်းပရသလဲဆိုတာကိုတော့စီစဉ်သူတဦးလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့ဘာကလေးတက်သူရဲ့မြမစာကတိကကန်ဝွန်က DOE ကိုခုလိုရှင်းပြပါဗ
ျ။ကျွန်တော်တို့အားလုံးပေါ့လေဒီပွဲတော်စီစဉ်တဲ့လူတွေဟာရုပ်ရှင်လောကနဲ့ဟိုဆက်ဆက်နေတဲ့လူတွေဖြစ်ကြတဲ့အတွက်နောက်ပြီးတော့ကျွန်တော်တို့အားလုံးမြမကြီးမှာအခုဖြစ်ပြနေတဲ့ကိစ္စတွေအတွက်စိတ်မကောင်းကြဘူးပေါ့နော်။ပြီးတော့အထူးသဖြင့်ငြိမ်းချမ်းစွာဆန္ဒပြနေတဲ့လူတွေကိုတနည်းတစ်ပုံအကူအညီပေးခြင်းနဲ့ဟိုတက်ဟိုတက်နိုင်တဲ့ဘက်ကနေကူညီပေးခြင်းနဲ့ဆိုတော့ဒါကြောင့်ကျွန်တော်တို့အားလုံးဟိုရုပ်ရှင်ပွဲတော်လေးစီစဉ်လိုက်ရှင်စီစဉ်လို့ရှင်ကောင်းမယ်လို့စဉ်းစားပြီးတော့လုပ်လိုက်ကြတာပါရုပ်ရှင်ပွဲတော်ဆိုတော့ဒါဟိုမြန်မာပြည်အကြောင်းမြန်မာပြည်ရင်ကျိမှုမြန်မာပြည်ရဲ့သမိုင်းကိုလူတွေကိုအပြစ်ပေးရလဲရောက်တယ်နောက်ပြီးတော့ရုပ်ရှင်ပွဲတော်ကိုလာပြီးတော့လက်မှတ်ဝယ်တဲ့ရတဲ့ဝင်ငွေတွေကိုကျွန်တော်တို့ကပြည်တွင်းမှာလိုအပ်တဲ့နေရာတွေကိုပြန်ပြီးတော့ဟိုအသုံးချလို့ရအောင်ပံ့ပိုးပေးလို့ရတယ်ဆိုတော့ဒါနှစ်ခုလုံးအကျိုးရှိတယ်ဆိုတဲ့အတွက်ကျွန်တော်ဒီလိုစီစဉ်လိုက်ရတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီခုရုပ်ရှင်ပွဲတော်မှာမြန်မာနဲ့ပတ်သက်တဲ့ရုပ်ရှင်ပေါင်းကလည်း30ကျော်လောက်ရှိရယ်ဆိုတော့လေအဲ့တော့အဲ့လိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရုပ်ရှင်ပေါင်း30ကျော်ဘလို့စုစည်းပြီးတော့ဟိုပြသကြလို့ရှင
်ကျွန်တော်နဲ့ပူတွဲပြီးတော့လှုပ်ဆောင်နေတဲ့မှတ်တမ်းတင်ရုပ်ရှင် documentary ရုပ်ရှင် director တွေဖြစ်ကြတဲ့ Jeannie Marie Halassi, Ellen Bruno တို့ရောမှတ်တမ်းတင်ရုပ်ရှင်လောကမှာအချိတ်ဆက်ရှိပြီးသားဖြစ်တဲ့လူတွေအတွက်လူတွေဖြစ်တဲ့အတွက်သူတို့ director တွေကိုဆက်သွယ်တဲ့နေရာမှာတော်တော်လေးအဆင်ပြေပါတယ်။နောက်ပြီးတော့အရင်တော့ကတည်းကဥမာသူတို့နှစ်ယောက်စလုံးကရန်ကုန် film school မှာဆရာမတွေအဖြစ်မှတ်တမ်းတင်ရုပ်ရှင် documentary film making သင်တန်းတွေကိုသင်ကြားပို့ချပေးခဲ့တဲ့လူတွေဖြစ်တဲ့အတွက်မြန်မာပြည်မှတ်တမ်းရုပ်ရှင်ထုတ်လုပ်သူလောကဒါရိုက်တာလောကတွေကလူတွေနဲ့လည်းတော်တော်လေးကိုအချိတ်ဆက်ရှိပြီးသားဖြစ်နေပါတယ်နော်ဒါကြောင့်သူတို့ကဆက်သွယ်ပြီးတော့မေယူတော်လည်ရေးအတွက် Dilo yoshin pwero ni lop chene yoshin wo kya gwen beba la lo thru kwen taone chen ma. Along chi chi di biu ne be, toro miya miya bo no? Along na ba be, chino chene nyen so re lu du tiang wang ma shi yu. Ta cho re ya nyen so ge ya ba bi lo sro, don lo zen ma, thru ya yu ta re ka re chang du ti miya la lo shin, thru tre andian shi na ima so lo, a tia ba zin ne lo. မပြရပါစေနဲ့လို့ပြောခဲ့တဲ့လူတဦးနဲ့အောင်တဦးတယောက်လောက်ပဲရှိတယ်။အားလုံးတော်တော်များများတော့လေလောက်ပါပြပါဆိုပြီးတော့သဘောတူပြီးသဘောတူပြီးပေးခဲ့ကြတဲ့လူတွေပဲရှိပါတယ်။ဒါကြောင့်ကျွန်တော်တို့အချင်းတူတူလေးတွင်မှာနော်ရုပ်ရှင်ကသုံးဆယ်ကျော်လောက်ကိုဟိုစုစည်းနိုင်ခဲ့ကြတယ်။အတူတွေလည်းပါတယ်အရှိတွေလည်းပါတယ်နောက်ပြီးတော့ဒီဟိုဟောလိဝုဒ်ဟောလိဝုဒ်
ကံကနနာထုတ်လုပ်ထားတဲ့ရုပ်ရှင်တွေလည်းပါတယ်လို့တပိုင်းတိုင်းဟိုပြည်တွင်းကနေပြီးတော့ရှိတဲ့ဆက်ကလေးရလေးတွေနဲ့လုတ်ခဲ့တဲ့ရုပ်ရှင်တွေလည်းပါတယ်အမျိုးမျိုးပေါ့ခင်ဗျာဟုတ်ကဲ့အဲ့တော့အထူးသဖြင့်ဒီရုပ်ရှင်ပွဲတော်ကလည်းဒီ streaming ကျွန်တော်အကြံပေးတာတော့နော်လက်မှတ်တစ်စောင်ကို၃၀လောက်နဲ့ဒေါ်လာ၃၀လောက်နဲ့ဝယ်မယ်ဆိုလို့ရှိရင်သင်တော်ပါတယ်ဒါပေမဲ့လေတရားရှိသလောက်စေတနာရှိသလောက်ပေးပြီးတော့အလှူငွေထည့်ပြီးတော့လက်မှတ်ဆိုတော့4 festival pass လို့ခေါ်တာပေါ့နော်ဒီပွဲတော်တစ်ခုလုံးမှာရှိသမျှရုပ်ရှင်တွေကိုကြီးစံလောက်ကြည့်လို့ရတယ်လက်မှတ်မျိုးပေါ့အဲ့လက်မှတ်မျိုးတစ်ခုကိုဝယ်လိုက်မယ်ဆိုလို့ရှိရင်ဥပမာညတစ်
ီဆိုတော့ဒီလိုနီးမျိုးနဲ့လောက်တာပြိဿအတွက်အဆင်ပြေဆုံးဖြစ်မယ်လို့ကျွန်တော်တို့ထင်လို့ပါပဲ
ဟုတ်ကဲ့အဲ့တော့ဒီအခုပြသတဲ့ရုပ်ရှင်ပေါင်း30ကျော်မှာအဓိကပေါ့နော်ဟိုအကြည့်များတဲ့ဒါမှမဟုတ်ဒီလူတွေရဲ့အဲဟိုပါအာယုံစူးစိုက်မှုခံရတဲ့ဒီရုပ်ရှင်ကြီးကဘာတွေရှိလဲရှင
်ကျွန်တော်တို့နေ့တိုင်းစည်ရင်ထွက်လာတယ်ခင်ဗျဟိုလူတွေဘယ်ကားတွေကိုကြည့်လဲဘယ်ကားတွေကလူကြိုက်များလဲဆိုတာနေ့တိုင်းနေ့တိုင်းပေါ့နော်လူကြည့်တဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့စည်ရင်ရှိတယ်အဲ့တော့အဲ့စည်ရင်အရာပြောရမယ်ဆိုလို့ရှိရင်ထိတ်တန်းရောက်နေတာ Burma Story Book Burma Story Book ကဟိုနိုင်ငံရေးအကျဉ်းသားဟောင်းတွေကဗျာဆရာတွေရဲ့ဘဝတွေကိုတရုပ်ဖော်ထားတဲ့ရုပ်ရှင်ပေါ့။နောက်တကားကတော်တော်လေးလူကြည့်များတာကနေ10မိနစ်ခုနှစ်မိနစ်စာလောက်ပဲရှိတဲ့ Burma Spring 21ဆိုတဲ့ရုပ်ရှင်ပါလေ။အဲ့ဒီကားလေးကတော့လူကြိုက်များတာမဆမ်းပါဘူး။ဘာဖြစ်လို့လဲဆိုတော့ရုပ်စာတကယ်ကိုမျိုးတော်လိုင်းရေးစာဖြစ်တဲ့အချိန်ကာလကနေပြီးတော့အခုချိန်ဖြစ်ရတဲ့အားလုံးပဲပေါ့နော်။ဟိုရိုက်ပူးပေးထားတဲ့စံနန်းတူလေးဆိုတော့မှတ်တမ်းတင်ကားတူလေးဆိုတော့အမျိုးတော်လိုင်းလေးအချောင်းစိတ်ဝင်စားနေတဲ့လူတွေအားလုံးအတွက်ဒီဥစ္စာမကြည့်မဖြစ်ဆိုလို့ကောင်းမျိုးပေါ့တခြားဆိုလို့ရှိရင်လည်းအဲ့ဒီဟိုနည်းအာ Art for Change ဆိုတဲ့ရုပ်ရှင်စံနန်းတူလေးအဲ့ဒါဟိုနည်းကိုမြင့်စောကိုမြင့်စောကနေပြီးတော့မြစ်စုံရေးကားတာအချောင်းကိုကန့်ကွက်ဖို့အတွက်လူတွေကိုစူးစီးတဲ့အချိန်မှာဟိုသူဘယ်လိုအခက်အခဲမျိုးတွေကိုကြုံဖြတ်ခဲ့ရသလဲဘာညာဆိုတာကိုမှတ်တမ်းတင်ကားတဲ့မတန်တင်ထားတဲ့ရုပ်ရှင်တော်လေးဒီသုံးကားကတော့ကျွန်တော်တို့ညာတိုင်းမိသားစုမှာထိတ်ရောက်နေတာကိုတွေ့ရတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီအထူးသဖြင့်ဆော့ဆော့ပြောသွားတဲ့နှွေဦးတော်လှန်ရေးနဲ့ပတ်သက်တဲ့ဒီမှတ်တမ်းတင်ရုပ်ရှင်ကားပေါ့နော်ဒီနှွေဦးတော်လှန်ရေးမှတ်တမ်းတင်ရုပ်ရှင်အဲ့ဒီကားမှာကျတော့ဟိုရိုက်ကူးရတဲ့အနေထားရဲ့ဒါတွေကိုအချိန်တိုတွင်းမှာဒီလိုမှတ်တမ်းတင်ပြီးတော့ပေါ့နော်ထုတ်လုပ်ရတဲ့အနေထားပေါ့နော်အဲ့ဒါအဲ့ဒီဟာနဲ့ပတ်သက်တဲ့ထူးခြားချက်တွေကိုပြောပြလို့ရမှာရှင်
and two judge လို့ခေါ်မလားဘယ်လိုပြောမလဲမသိဘူးဒီရုပ်ရှင်တကားတော့เนาะ director တွေရုပ်ရှင်ထုတ်လုပ်သူတွေကကျွန်တော်တို့ရုပ်ရှင်သုံးပါလို့တော့လည်းပဲကျွန်တော်တို့ရဲ့နာမည်တော့မဖော်ပြပါနဲ့လို့ကျွန်တော်တို့အဲ့လိုပြောထားတဲ့အတွက်ကျွန်တော်တို့သူတို့စန္ဒအတိုင်းပဲအဲ့လိုပဲပြနေပါတယ်စိတ်မကောင်းမကောင်းတော့တော့ပြဘာဖြစ်လို့လဲဆိုတော့ဒီအချိန်မှာတနိုင်ငံလုံးတကဘာလုံးတော့เนาะသူတို့ရဲ့လက်ရာတွေကိုကြည့်နေကြတဲ့အချိန်မှာလက်ရာလည်းတော်တော်ကောင်းပါတယ်ရိုက်ွက်တွေကောင်းတယ်cinematography လို့ခေါ်တဲ့ ရုပ်ရှင်ရိုက်ကူးရေးမြင့်ပညာနဲ့အမတန်အားကြဖို့ကောင်းတယ်ပုံမှန်ဖို့ကောင်းတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကလေဒါကျွန်တော်တို့ရဲ့မျက်ညာပါလို့ဖော်မပြနိုင်တဲ့အခြေအနေဖြစ်နေတယ်ဘာဖြစ်လို့ဆိုတော့အဲ့လိုဖော်ပြရလိုက်မယ်ဆိုလို့ရှိရင်သူကဟိုတော့ဒီစစ်အစိုးရအနေနဲ့ပေးမဲ့ကိစ္စဆိုးရင်ရတယ်ပေါ့နော်ဘူးဆိုလို့ရှိရင်သူတို့တင်မဟုတ်ပါဘူးဒီဟိုရုပ်ရှင်လူရှင်ဒါရိုက်တာတွေတဲ့အချို့တော်တော်များများဟာဆန္ဒပြတာနဲ့ပတ်သက်ပြီးတော့ဟိုပုံမှန်900ငွားနဲ့သူတို့ဟိုမွေရန်ထုတ်ထားတဲ့စီးရင်ထဲမှာပါတယ်ဆိုတာသိနေတဲ့အတွက်တင်းရှောင်နေရတဲ့ဘဝရောက်နေလို့ဆိုတော့ဒါကျွန်တော်အမြင်နဲ့ပြောမှာဆိုလို့ရှိရင်မြန်မာပြည်မှာလူတို့ထွန်းတောက်ဆဖြစ်နေတဲ့ဒီမှတ်တမ်းတင်ရုပ်ရှင်လောကတွေကအမှုပညာရှင်တွေပေါ့ documentary filmmakers တွေ pioneering documentary filmmakers တွေလို့ပြောလို့ရတာပေါ့နော်ဒီလိုလူတွေကလောလောဆယ်အခုအချိန်မှာလူတွေကသူတို့လက်ရည်ကိုကြည့်နေတဲ့အချိန်မှာသူတို့ဟာသူတို့ဘာလုပ်လဲဆိုတော့ပုံမပြနိုင်တဲ့ဘဝရောက်နေတယ်ဒါအင်မတန်ကိုကြီးမားတဲ့ဟိုအမှုပညာတွေအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်အင်တန်ကြီးမားတဲ့ဆုံးရှုံးမှုတခုလို့ပြောနိုင်တာပေါ့
အခုလိုဒီနှွေဦးတော်လှန်ရေးဒီရုပ်ရှင်ပွဲတော်အွန်လိုင်းကနေပြီးတော့ပြုလုပ်ရတဲ့အတွက်ပေါ့နော်အကျိုးထိရောက်မှုတွေကရောဘာတွေရှိလဲရှင
်အကျိုးထိရောက်မှုကဘာလဲဆိုတော့ခင်ဗျနှွေဦးတော်လှန်ရေးဆိုလို့ရှိရင်လူတွေအများလူအများသိတာတော့เนาะဆန္ဒပြကြတယ်ဟိုနောက်ပြီးတော့စစ်အစိုးရနှိကွက်တဲ့ကဝိရတန်ရုံတွေဖြစ်ကြတယ်စိတ်မကောင်းစရာတွေပေါ့အနှိမ့်ထားရုံတွေအများကြီးရှိတယ်ဒါပေမဲ့ကျွန်တော်အမြင်နဲ့ပြောရမယ်ဆိုရင်မြန်မာပြည်ဟာဒီထက်အင်မတန်ကျေပြန့်လာတယ်เนาะမြန်မာပြည်မှာဆိုလို့ရှိရင်ဒီမြန်မာပြည်မှာဥမာ George Orwell မြန်မာပြည်မှာအရင်ကကိုလိုနီဖြစ်တဲ့ကဟိုကိုလိုနီပလိတ်အနေနဲ့အမှုထမ်းဆောင်နေတဲ့အချိန်မှာသူကပထမဆုံးသူ့ရဲ့စာရေးဆရာတက်တမ်းမှာအရေးပါတဲ့Burns Day ဆိုတဲ့ဝတ္ထုကိုရေးခဲ့တယ်။နောက်ပြီးတော့ဒီကျွန်တော်သာမန်အချိန်မှာအေယာဝတီမြင့်ရဲ့အလှအပတွေနောက်ပြီးတော့တခါလေကြာလို့ရှိရင်ပုတ်ပါတောင်ကြွားလို့ရှိရင်တွေ့နိုင်တဲ့ဟိုမြင့်နတ်ကတော်တွေရဲ့ဘဝစာကြောင်းတွေဒီဥစ္စာတွေဟာကျောင်းစာရဒရင်ကောင်းစဉ်တွေပဲကြည့်မယ်ဆိုလို့ရှိရင်မမြင်နိုင်မတွေ့နိုင်သတိထားမိမှာမဟုတ်တဲ့မြန်မာပြည်ရဲ့အလှပမြန်မာပြည်ရဲ့သဘာဝတွေပေါ့နော်ဒီရုပ်ရှင်တွေကိုကြည့်မယ်ဆိုလို့ရှိရင်ဒီဟိုအရေးခင်အကြောင်းတွေမဟုတ်ဘဲနဲ့တခြားမြန်မာပြည်ရဲ့လူနေမှုအစဉ်တန်းလူနေမှုသဘာဝယဉ်ကျေးမှုနောက်ပြီးတော့သမိုင်းကြာစုံရဲ့အားလုံးကိုသိနိုင်တယ်ဆိုတော့ဒီဥစ္စာကတော့ဟိုမြန်မာပြည်ကိုချဲ့ချဲ့ပြန့်ပြန့်ကဘာလူတွေသိလာစေနိုင်တဲ့အကျိုးသက်ရောက်မှုတခုလို့ရှိတယ်လို့ကျွန်တော်ချင်တယ်။
အဲ့တော့ဒီရုပ်ရှင်ပွဲတော်ကတော့ဒီနိုင်ငံတကာကိုမြန်မာဆိုတာမျိုးသိလာအောင်ပေါ့နော်အထူးသဖြင့်ဒီအခုလက်ရှိမြန်မာပြည်သူတွေရဲ့အခြေအနေကိုပို့ပြီးသဘောပေါက်လာစေသလားဒါမှမဟုတ်ဒီရုပ်ရှင်ပွဲတော်ကြောင့်ဒီနှွေဦးတော်လှန်ရေးဆိုတဲ့စစ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားနေတဲ့အကြောင်းတွေပို့ပြီးတော့ဟိုသိလာစေလားရှင
်။သိလာစေနိုင်တယ်လို့ထင်ပါတယ်ဥမာစစ်အာဏာသိမ်းတယ်ဆိုတာ February 1ရက်နေ့ကစပြီးတော့ဖြစ်ကြပေါ့။ဘုံတော်လည်းပဲစစ်အာဏာသိမ်းမှုရဲ့နောက်ွယ်မှာဒီစစ်အာဏာသိမ်းမှုမဖြစ်ခင်ကာလမှာဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေအများကြီးရှိတယ်ပေါ့နော်။ဥပမာ The Vote ဆိုတဲ့ရုပ်ရှင်တူတူလေးကိုကြည့်မယ်ဆိုလို့ရှိရင်ဒီရုပ်ရှင်ထဲမှာဒီနောက်ကဟို NLD ကိုယ်စားလှယ်တယောက်ကမြို့လေကောင်မှာမဲဆွဲတဲ့အချိန်မှာဘလို့အခက်အခဲမျိုးတွေတွေ့ဆုံခဲ့တယ်လဲသူထောက်ခံတဲ့လူတွေကအိမ်မှာမောင်းငါချက်ရင်နဲ့အုံလို့ခောက်ဆွဲချက်ရင်နဲ့သူ့ရဲ့ဟိုမဲဆွဲရမဲ့နင်းပြူဟာတွေကိုဘလို့ဆွေးနွေးခဲ့ကြတယ်လဲဟိုနောက်ဆုံးမဲစင်းထွက်လာတဲ့အချိန်ကျတော့ဘသူကရွေးချယ်ခံရလဲဘသူကအောင်မြင်လဲဆိုတာကိုယဉ်တမမနဲ့မိုးကြီးလေကြီးတဲ့မှာအဲ့ဟိုရလက်ကိုဆောင်ညော်နေရတဲ့သူရဲ့မျက်နှာလေးတွေဒါတွေကိုပေါ်ဖော်ပြထားတဲ့ရုပ်ရှင်ဥပမာဒီရုပ်ရှင်မျိုးဆိုလို့ရှိရင်တကယ်တော့အာနာသိမ့်မှုဓာတ်ရိုက်မဖော်ပြပြီးမဲ့အာနာသိမ့်မှုရဲ့နောက်ွယ်အာနာသိမ့်မှုမဖြစ်ခင်မှာလူတွေရဲ့ခံစားရက်လူတွေရဲ့ခံစားချက်နောက်ပြီးတော့မြန်မာပြည်ရဲ့နိုင်ငံရေးသမိုင်းပေါ့လေမြန်မာပြည်ရဲ့နိုင်ငံရေးသမိုင်းအာနာသိမ့်မှုရဲ့ဇင်းမြစ်တွေကိုဖော်ပြတဲ့ရုပ်ရှင်တွေအများကြီးဒီရုပ်ရှင်30ကျော်လောက်မှာလူတွေတဲလွန်စာရှာတယ်လို့ရှာမယ်ဆိုလို့ရှိရင်ဒီနိုင်တယ်လို့ကျွန်တော်ထင်တယ်
။ဆိုတော့အခုဒီမြမနွေဦးတော်လှန်ရေးဒီရုပ်ရှင်ပွဲတော်ကိုရောဆက်ပြီးတော့လုပ်ဖို့ရှိမှာရှင့်။ဒါပထမဆုံးအချိန်လားနောက်ထပ်အရင်ရောလုပ်ခဲ့ဘူးလားနောက်ကောဘယ်လောက်ထိဆက်လုပ်သွားဖို့ရှိလဲရှင
့်။တကယ်တော့ဒီရုပ်ရှင်ပွဲတော်စီစဉ်တဲ့အချိန်မှာဥဆောင်ပြီးတော့စီစဉ်နေတဲ့ဟို Gaetano ဆိုတဲ့ ပုံကိုတယောက်ရှိပါတယ်သူရဲ့နောက်ကျောင်းရာဇဝံဘာလဲဆိုတော့သူကနှစ်တိုင်းနှစ်တိုင်း Buddhist Film Festival International Buddhist Film Festival ဘုဒ္ဓဘာသာဆိုင်ရာရုပ်ရှင်ပွဲတော်နှစ်တိုင်းစီစဉ်ကျင်းပနေတဲ့လူဖြစ်တယ်ဆိုတော့ဒီရုပ်ရှင်ပွဲတော်ဟာကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အာနာတိတ်မှုဟိုပပျောက်သွားပြီဆိုလို့ရှိရင်ဒီရုပ်ရှင်ပွဲတော်ဆက်လုပ်စရာတော့မလိုအပ်တော့ဘူးเนาะဒါဆိုလို့ရှိရင်တော့အကောင်းဆုံးပေါ့ဒါပေမဲ့ဒီလိုရုပ်ရှင်ပွဲတော်လေးအောင်မြင်သွားမယ်ဆိုလို့ရှိရင်ရှေ့ရှောင်မြန်မာပြည်နဲ့ပတ်သက်ပြီးတော့မြန်မာပြည်ယဉ်ကျေးမှုကိုနိုင်ငံတကာသိအောင်ဖော်ပြတဲ့ရုပ်ရှင်ပွဲတော်မျိုးတစ်ခုဆက်လုပ်လို့ရလို့ရှိရင်ကောင်းမယ်လို့ကျွန်တော်ထင်တာပေါ့เนาะလောလောဆယ်တော့ကျွန်တော်တို့နှစ်တိုင်းလုပ်ဖို့တော့အဆီစဉ်မရှိပါဘူးဘာဖြစ်လို့ဆိုတော့ဒါဟာအနာသိမ့်မှုဝင်းတော်လည်းကိုတောက်ပြန်တဲ့အနေနဲ့ကျွန်တော်ဟိုညက်တက်စီစဉ်လိုက်ရတဲ့ပွဲတော်ဖြစ်တဲ့အတွက်ဒီနှစ်ပဲအခုတစ်ခါတော့ပဲလုပ်ဖို့စီစဉ်ထားတယ်ဒါပေမဲ့အောင်မြင်တဲ့အတိုင်းအတာကိုပြန်သုံးသပ်ပြီးတော့လုပ်တင်လို့ရှိရင်ကျွန်တော်တို့စူးစမ်းပြီးဆက်လုပ်ပါမယ်
ဒါကတော့မြမနွေဦးဒေါ်လန်ရေးရုပ်ရှင်ပွဲတော်စီစဉ်သူတဦးဖြစ်တဲ့ကန်ဝွန်ကိုဆက်သွယ်မိမြန်ခဲ့တာပါရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြီးပြောကြားပေးတဲ့အတွက်ကန်ဝွန်ကိုကျေးဇူးများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းပြောခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
video season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော် VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်စနေညတွေသတင်းမစင်ကဏ္ဍတွေနားဆင်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်ဤဒီနိုင်ငံကွန်ဝေါမြို့မှာကျင်းပနေတဲ့စမုတ်ထိပ်ကြီးခုနှစ်နိုင်ငံ G7 ထိပ်ကြီးအစည်းအဝေးမှာဒီကနေ့ဆွေးနွေးမယ်နိုင်ငံသားမူဝါဒဆိုင်ရာအစီအစဉ်နဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြဖို့ရှိပါတယ်။ပြည်တင်ကနေဒါပြင်သစ်ဂျာမနီအီတလီဂျပန်နဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တို့ရဲ့ဒီထိပ်သီးအစည်းအဝေးတွင်ဘဲလာရုစ်နိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြသူတွေကိုနှိမ်နှင်းဖြိုခွဲတာရုရှားတရုတ်နိုင်ငံတို့နဲ့ဆက်ဆံရေးတင်းမာနေတဲ့အခြေအနေတွေနဲ့အတူမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးကြမှာပါ။မြန်မာနိုင်ငံမှာချိုးကျကူစားပြုစနစ် PR အပါအဝင်မြန်မာနိုင်ငံနဲ့တင်လျောင်းမဲ့ရွေးကောက်ပွဲစနစ်အသုံးပြုနိုင်ရေးညှိနှိုင်းဆွေးနွေးဆောင်ရွက်နေတယ်လို့စစ်ကောင်စီကပြန်ပြီးဖော်စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဖော်ဝင်တူဖြစ်သူဦးခင်မောင်ဦးကပြောပါရယ်စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်လေလောက်ကွယ်နီးပါးရှိလာပြီဖြစ်ပြီးအာဏာသိမ်းမှုကိုဆန့်ကျင်တန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အထိနိုင်ငံတော်ဝန်ဒေသအတော်များများမှာဆက်ရှိနေသေးပါပဲဝင်ငွေရေးနဲ့လက်လက်ဝင်ငွေစင်နိုင်ငံတွေအတွက်အခြေခံစောင့်အောင်ဆိုင်ရာဘဏ္ဍာငွေကြေးပိုင်းအကူအညီပေးမယ့်အစီအစဉ်တစ်ရပ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကကြေညာဖို့ရှိပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်း BRI ကိုတုံ့ပြန်လှုပ်ဆောင်တဲ့အစီအစဉ်တစ်ရပ်ဖြစ်မြင်ကြပါရခင်ဗျာ။စနေညတွေ VOE Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ရဲ့တနင်္ဂနွေနေ့မနေ့ဖက်6နာရီကနေ9နာရီအထိ Radio အစီအစဉ်ကိုလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့အပြင်လိုင်းလမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOE website burmese.voenews.com နဲ့ Facebook စာမျက်နှာ VOE Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘီအန်ဒရယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြသိမ့်ပါခင်ဗျာ။